Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American Dayan 2019ခုနှစ် March 28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ line number 3040 49ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့ဆုမြတ်မှာပါရှင်ရုရှားနိုင်ငံမှာအဂတိလိုက်စားမှုတိုက်ဖျက်ရေးဆန္ဒပြတဲ့အတိုက်ခံခေါင်းဆောင်ကိုထောင်ဒဏ်15ရက်ချလိုက်ပါတယ်ဩစတြေးလျနိုင်ငံအရှေ့မြောက်ကယ်ယိုရန်ဘက်ကိုအင်အားပြင်းမုန်တိုင်းဆဝင်နေတာနဲ့အတူပြည်သူတွေကိုအိမ်ပြန်မထွက်ဖို့အတွက်အာဏာပိုင်တွေကတိုက်တွန်းထားပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုတော့ကိုစောဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ92နှစ်မြောက်တမရုံ၏အခမ်းအနားမှာဘူဂျုံမူကြီးမင်းအွန်လိုင်းပြောကြားတဲ့မိကွန်းပေါ်မှာတုတ်ပြန်ချက်တွေကတော့
တမရဝါသူအရင်တွားနေကြလိုင်းအတိုင်းပဲနိုင်ငံကြီးနေပြမှာအတာစီရမှုသူတို့ကလက်မလွတ်နိုင
်ဆိုတော့ဒီအကြောင်းသတင်းတွေပြီးမှနားဆင်ရမှာဖြစ်တယ်လို့တောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အကျိုးသုံးသက်ချက်တွေကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍသုဒ္ဓဆောင်လင်းအမေရိကန်တကွင်းစာရတွေကိုတင်ဆက်အောင်မှာပါအခုတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြမှာပါပါခင်ဗျာ
ရုရှားနိုင်ငံရဲ့အတိုက်အခံလည်းဖြစ်အဂတိလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားသူလည်းဖြစ်တဲ့အလက်ဆီနာဗာနီကိုမော်စကိုမြို့မှာတရားမဝင်ဆန္ဒပြပွဲကြီးကိုစီစဉ်မှုနဲ့တရားရုံးတစ်ခုကထောင်ဒဏ်15ရက်နဲ့ဒေါ်လာ350လောက်နဲ့ညှိနှိုင်းတဲ့ရုရှားရူဘယ်ငွေ2000ထိုင်းရိုက်လိုက်ပါတယ်ဒီပြစ်ဒဏ်အပေါ်အယူခံဝင်မယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။တင်းငွေနေနေတုန်းကလုတ်ခဲ့တဲ့ဆန္ဒပြပွဲဟာတရားမဝင်ဘူးလို့အာဏာပိုင်တွေကပြောတာကိုမစ္စတာနာဗယ်နီကပယ်ချခဲ့ပါတယ်။ဆန္ဒပြပွဲစီစဉ်သူတွေကိုနေရာနှစ်ခုမှာလုတ်ဖို့အတွက်မော်စကိုမြို့တော်အာဏာပိုင်တွေကပြောခဲ့ပေမဲ့ခွင့်ပေးမထားတဲ့နေရာတွေစီကိုလူတွေလာအောင်လို့တမင်လုတ်ခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ရဲ့အပြောကို Interfax သတင်းဌာနကသတင်းထုတ်ပြန်ပါတယ်။ဆန္ဒပြသူတွေဟာအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ဖို့ကြိုးစားသူတွေဖြစ်တယ်လို့ပက်စကော့ဖ်ကပြောခဲ့တယ်လို့ဆန္ဒပြပွဲစီစဉ်သူတွေဟာကလေးတွေကိုငွေပေးပြီးတော့ဆန္ဒပြပွဲမှာပါဝင်ခိုင်းခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဒီပြောကြားချက်အတွက်အထောက်အထားပြခြင်းတော့မရှိပါဘူး။ဒီနေ့ကနေကအဂတိလိုက်စားမှုတိုက်ဖျက်ရေးဆန္ဒပြပွဲတွေကိုမော်စကိုမြို့တော်အပါအဝင်ရုရှားမြို့ပေါင်း80ကျော်မှလုပ်ခဲ့တယ်လို့စီစဉ်သူတွေကပြောပါတယ်။အဲ့ဒီဆန္ဒပြပွဲတွေဟာ2012ခုနှစ်ထဲကဆိုရင်ခွင့်ပြုချက်မရပဲလုပ်တဲ့အကြီးအကျယ်ဆုံးအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပါတယ်။ငြင်းငြင်းချမ်းချမ်းဆန္ဒပြသူယာနဲ့ချီအဖမ်းစီးခံခဲ့ရတယ်လို့ရုရှားအနာပိုင်တွေအဂတိလိုက်စားတယ်ဆိုတာကိုဖော်ပြထားတဲ့ဆိုင်းပုံတွေကိုင်းဆောင်ထားသူတချို့ကိုလည်းရဲတွေကကြမ်းကြမ်းတမ်းတမ်းကိုင်းတွယ်ဖမ်းဆီးခဲ့ပါတယ်။ဆန္ဒပြပွဲလာကြည့်သူနဲ့တရင်တော်တချို့လည်းဖမ်းဆီးခံရပါတယ်။အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီကိုတော့မြို့လယ်ကပုရှ်ကင်ပြင်နားအရောက်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကိုဖမ်းဆီးခဲ့တဲ့အပေါ်အမေရိကန်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။
2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်ကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွက်သမ္မတဒေါ်နယ်ထရန့်ရဲ့တမက်လက်ဖြစ်သမ္မတရဲ့အရေးပါတဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဂျယ်ရက်ကူရှ်နဲကထွက်ဆိုဖို့သဘောတူလိုက်ကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။သမ္မတထရန့်ရဲ့အသီးမိတ်ဆွေတွေနဲ့ရုရှားအရာရှိတွေအကြားဆက်ဆံရေးအခြေအနေတွေအပေါ်စနစ်ကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွက်ထွက်ဆိုကြတဲ့သူတွေထဲမှာကူရှ်နဲဟာသမ္မတထရန့်နဲ့အနီးဆက်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။မနေ့ဒီဇင်ဘာလအတွင်းအမေရိကန်နိုင်ငံဆိုင်ရာရုရှားသမ္မတကြီးဆာဂျီကစ်စလီယက်နဲ့ကူရှနဲရိုနှစ်ကြိမ်တွေ့ဆုံခဲ့တဲ့ကိစ္စကိုစီးနိတ်စုံစမ်းရေးကော်မတီကအသေးစိတ်သိရှိလိုနေတာဖြစ်ကြောင်း New York Times သတင်းမှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံမှုရှိခဲ့တဲ့ဆိုတဲ့ကိစ္စကိုလည်း New York Times သတင်းစာကြီးကပဲအရင်ဆုံးရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ဒါ့အပြင်2014ခုနှစ်မှာယူကရိန်းပိုင်ခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်ခဲ့မှုနဲ့ဆက်ဆက်ပြီးအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့ထားတဲ့ရုရှားအစိုးရပိုင်းပနက်ရှန်ကိုနိုဘန့်လို့ခေါ်တဲ့ဖွံ့ဖြိုးရေးဘဏ်အကြီးအကဲနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့ကိစ္စကိုလည်းစနစ်လွတ်တော်အမတ်တွေကသိရှိလိုနေကြောင်း New York Times မှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံခဲ့တဲ့ကိစ္စကိုအရင်ကသတင်းထုတ်ပြန်ခဲ့ခြင်းမရှိပါဘူး
။အမေရိကန်ဗဟိုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုမလိုက်နာတဲ့ဒေသခံအစိုးရအဖွဲ့တွေကိုတရားရေးဌာနကရန်ပုံငွေဖြတ်တောက်မယ်လို့ရှေ့နေချုပ် Jeff Sessions ကတင်းလာနေကကြေညာခဲ့ပါတယ်။နိုင်ငံထဲမှာတရားမဝင်နေထိုင်နေကြသူတွေကိုနေရပြန်ပို့နိုင်ဖို့အတွက်အရေးယူခြင်းမရှိဘဲအကာအကွယ်ပေးထားတဲ့မြို့တွေမြို့နယ်တွေပြည်နယ်တွေကြောင့်အမေရိကန်ပြည်သူတွေရဲ့အသက်အိုးအိမ်ကိုအန္တရာယ်ရှိစေတဲ့အပြင်လူမှုအသိုင်းအဝိုင်းတစ်ခုလုံးအတွက်ကိုလည်းအန္တရာယ်ဖြစ်စေတယ်လို့ရှေ့နေချုပ် Sessions ကပြောပါတယ်ဒါကြောင့်ဗဟိုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုမလိုက်နာတဲ့ဒေသခံရဲတပ်ဖွဲ့တွေကိုတရားရေးဌာနရဲ့ထောက်ပံ့ငွေပေးမှာမဟုတ်ဘူးလို့ပြောကြားခဲ့တာပါ တရားဝင်နေထိုင်ခွင့်အထောက်အထားမရှိကြသူတွေကိုယာယီဖမ်းဆီးခဲ့ပြီးတော့ပြန်လွှတ်ပေးလိုက်ရင်သူတို့ကိုလွှတ်ပေးလိုက်တဲ့အကြောင်းလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကိုအကြောင်းမကြားတဲ့မြို့နယ်နဲ့ပြည်နယ်စုစုပေါင်း600လောက်ရှိတယ်လို့အမျိုးသားလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေစင်တာကပြောပါတယ်။ဖမ်းဆီးခံရသူအပြစ်ပေးခံရသူအများစုဟာအသေးစားပြစ်မှုတွေကိုကျူးလွန်တဲ့တရားမဝင်နေထိုင်ကြသူတွေဖြစ်ပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေတွေကိုလိုက်နာဖို့ညှဉ်းဆန်တဲ့အတွက်ပြည်သူတွေအတွက်ဘလောက်ထိခိုက်ရသလဲဆိုတာကိုပြည်နယ်တွေမြို့နယ်တွေအနေနဲ့အသေးအချာစဉ်းစားကြပါလို့ရှေ့နေချုပ် Just Sessions ကတိုက်တွန်းခဲ့ပါတယ်ရှင်။
မက္ကဆီကိုနိုင်ငံမှာမနစ်နွေရာသီတုန်းကရဲတပ်ဖွဲ့နဲ့ဆရာမများတမကအကြာဖြစ်သွားခဲ့တဲ့အသက်ဆုံးရှုံးမှုတွေရှိခဲ့တဲ့ထိတ်တန့်ရင်ဆိုင်မှုတွေနဲ့ပတ်သက်လို့တရားမျှတစွာဆောင်ရွက်ပေးရေးတောင်းဆိုမှုတွေအရှိန်မြင့်လာနေပါတယ်။တောင်းဆိုသူတွေဘက်ကအဝေးပြေးလမ်းမတစ်ခုတိုးဂိတ်ကိုခိတ္တသိမ့်ပိတ်လိုက်တာမက္ကဆီကိုနိုင်ငံရဲ့ရဲတပ်ဖွဲ့အကြီးအကဲနဲ့တွေ့ဆုံခွင့်ရရေးတောင်းဆိုတာနဲ့အမေရိကန်ခြေဆိုင်အမေရိကတိုက်နိုင်ငံများအဖွဲ့ရဲ့အကူအညီကိုလမ်းတောင်းတာတွေပြုလုပ်လာနေတာပါ။ပြီးခဲ့တဲ့သတင်းပတ်တွင်ဖြစ်သွားခဲ့တဲ့အရှင်မြင့်လှုပ်ဆောင်မှုတွေဟာမနစ်ဇွန်လ19ရက်နေ့တုန်းကမက္ကဆီကိုနိုင်ငံတောင်ပိုင်းအိုအာဟာကာပြည်နယ်မှာဖြစ်သွားခဲ့တဲ့ကိစ္စအပေါ်အခြေခံတာဖြစ်ပါတယ်။ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်ထဲမှာပါတဲ့သဘောတူညီချက်အရဆရာမတွေအပေါ်မဖြစ်မနေအရေးချင်းဆက်ရမယ်ဆိုတဲ့ကိစ္စကိုဆန့်ကျင်တဲ့အနေနဲ့ဆရာမများတမက္ခကပြည်နယ်အတွင်းမှာရှိတဲ့လမ်းတွေကိုပိတ်ပြီးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကနေနင်းချိန်မှာလူရှိဦးသေဆုံးပြီးတော့တရားလောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေကပလင်းပုံတွေဂဲတွေနဲ့ပြစ်ပောက်ခဲ့ကြတယ်လို့ဆိုပါတယ်အဲ့ဒီကိစ္စအတွက်တိုးတက်မှုတစုံတရာမရှိသေးကြောင်းပါဝင်ခဲ့သူတွေပြောတာကိုကိုကာပီဒေတာကသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ
် View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 632ကစိုင်းဒိုမီတာ40 kHz 4433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာစိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာတက်မတော်အနေနဲ့ဆက်ပြီးတော့ကူညီပေးဖို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုက်တွန်းခဲ့ပါရယ်တက်မတော်အနေနဲ့နိုင်ငံတော်လုံခြုံရေးသာမကအမျိုးသားစည်းလုံးညီညွတ်ရေးပြန်လည်ပေါင်းစည်းရေးတို့အပြင်တိုင်းပြည်ဖွံ့ဖြိုးရေးဘိုင်းကိုလည်းပါဝင်ကူညီရမယ်လို့82နှစ်ပြည့်တက်မတော်နေ့မင်းကွန်းမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားသွားပါရယ်ဒါအပြင်ကုံစည်းနှုံထိမ့်သိမ်းရေးကဆလို့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေမှာပါဝင်ရေးကနေနိုင်ငံရဲ့တကယ်ဇာတာတွေကိုထိမ့်သိမ်းစောင့်ရှောက်ကာကွယ်ရေးအထိတက်မတော်ပါဝင်ကူညီရမယ်လို့သူ့ရဲ့မင်းကွန်းထဲမှာထည့်ပြောထားတဲ့အတွက်တက်မတော်ကဘက်ပေါင်းစုံကနေပါဝင်နေအောင်မှဖြစ်တယ်ဆိုတာကိုမိမောင်းထိုးပြနေပါတယ်။ပါတီစုံဒီမိုကရေစီစနစ်စီပြုပြင်ပြောင်းလဲရေးဆောင်ရွက်မှုတွေမှာတက်မတော်ကဆက်ပြီးတော့အာသွခွန်ဆိုင်ကူညီပေးရမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆိုပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံအရှိမြောက်ဖက်စစ်ဟဲမျိုးမှာ IS Islamic စစ်သွေးကြွအဖွဲ့ရဲ့ထောက်ပံ့ပေးမှုနဲ့လက်နက်ခဲယံမိကြောင့်အများပြကန့်ဆောင်ထားတဲ့စစ်သွေးကြွတွေက၄ရက်ကြာတင်ပိုက်ထားတဲ့အဆောက်အဦတစ်ခုကိုဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကတနင်္လာနေ့မှာပြန်လည်တင်ပိုက်လိုက်နိုင်ပြီဖြစ်ပါတယ်။တောက်ကြွနေ့ကစတင်ခဲ့တဲ့အကြမ်းဖက်သမားတွေရဲ့ဝင်ရောက်စီးနှင်းတင်ပိုက်မှုအတွင်းဘုံပေါက်ကွဲမှုတွေအပြန်အလှန်ပစ်ခတ်မှုတွေကြောင့်ရဲတပ်ဖွဲ့2ဦးနဲ့စစ်သွေးကြွ၄ဦးအပါအဝင်စုစုပေါင်း12ဦးသေဆုံးခဲ့ပြီး50လောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။တနတ်တီဖောက်ခွဲပစ္စည်းတွေနဲ့ကြီးကအင်ကြီးတွေဝတ်ဆင်ထားတဲ့အကြမ်းဖက်သမားတွေနဲ့ဖြစ်သွားခဲ့တဲ့ထိတ်တန့်ရင်ဆိုင်မှုတွေအတွင်းရဲတပ်ဖွဲ့ဘက်ကတန်းကြပ်ကကားတွေအုံပြုခဲ့တယ်လို့တနတ်တီနဲ့ပြစ်ခတ်ပြီးမျက်ရည်ရုံပေါ်မှာအုံပြုခဲ့တာဖြစ်ပါတယ်။တင်းလာနေနောက်ပိုင်းမှာတော့အဆောက်အဦအတွင်းမှာလက်နက်ကင်တောင်းကျန်းသူတွေမရှိတော့ဘူးလို့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်
။ Australia နိုင်ငံရှေ့မြောက်ဂယိုရန်ဘက်ကိုအင်အားဖြင့်မုန်တိုင်းစတင်ဝင်နေတာနဲ့အတူဖြည်သူတွေကိုအိမ်ပြန်မထွက်ကြဖို့အတွက်အာဏာပိုင်တွေကတိုက်တွန်းထားပါတယ်။ဒဗီဆိုက်ကလုန်းမုန်တိုင်းဟာပြင်းအားအဆင့်၄နဲ့ဝင်ရောက်လာမှာဖြစ်ပြီးတော့လေပြင်းတိုက်ခတ်နှုန်းတစ်နာရီမိုင်180ကျော်လောက်ရှိနိုင်တယ်လို့ Australia နိုင်ငံမိုးလေဝသဘျူရိုကခန့်မှန်းထားပါတယ်။ Queensland ပြည်နယ်အရှေ့ဘက်ကယိုရက်မှာရှိတဲ့ Bowen မြို့ကနေမြောက်ပိုင်းမိုင်60လောက်အကွာအဝေးမှာရှိတဲ့ Eyre မြို့အထိကိုဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်ပိုင်းနောက်ထပ်2နာရီလောက်မှာဒီဒဗီဆိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်မယ်လို့ခန့်မှန်းထားပါတယ်။အင်္ဂါနေ့အစောပိုင်းကမုန်တိုင်းလမ်းကြောင်းတစ်လျှောက်ကမြို့တွေမှာလေပြင်းတွေတိုက်နေတာမှာအရှေ့မြောက်ကမ်းလွန် Hamilton ကျွန်းပေါ်ကလေရင်ခွေးမှာဆိုရင်လေပြင်းတိုက်နှုံမိုင်120ကျော်တယ်လို့မိုးလေဝသဌာနကပြောပါတယ်တချို့နေရာတွေမှာလည်းမိုးသီးထန်စွာရွာနေပါတယ်မြင်းနေပိုင်းမှာနေကြသူပြည်သူ2000ခွဲကိုဘေးကင်းရာပြောင်းရွှေ့ကြဖို့အတွက်သက်ဆိုင်ရာကညွှန်ကြားထားပါတယ်2011ခုနှစ်တုန်းကပျက်စီးဆုံးရှုံးမှုတွေများခဲ့တဲ့ရာစီဆိုက်ကလုန်းမုန်တိုင်းဒဏ်ခံခဲ့ရပြီးကြတဲ့ကအပြင်းဆုံးမုန်တိုင်းဖြစ်လိမ့်မယ်လို့ Queensland ပြည်နယ်ဝန်ကြီးကသတိပေးထားပါတယ်ရာစီဆိုက်ကလုန်းမုန်တိုင်းတုန်းကတော့အဆိုးဆုံးပြင်းအားအဆင့်9နဲ့ဝင်တိုက်ခဲ့တာဖြစ်ပါတယ်ရှင်
အီရန်နိုင်ငံမှာ IS အစ္စလာမစ်စစ်ဆေးကြောအဖွဲ့ကတင်ပိုက်ထားတဲ့မူဆူးမျိုးကိုပြန်လည်တင်ပိုက်နိုင်ရေးပြုလုပ်ခဲ့တဲ့ညွန်ပေါင်းအဖွဲ့ရဲ့ဆေးရတာလေးချောင်းစစ်ဆင်ရေးအတွင်းလူပေါင်း100လောက်အထိတေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ဗီဒီယိုမှတ်တမ်းပေါင်း900ကိုကြည့်ရှုစစ်ဆေးနေကြောင်းအမေရိကန်စစ်တပ်ကတင်းနေလာနေမှာပြောပါတယ်။မြေပြင်မှာဖြစ်သွားခဲ့တဲ့အဖြစ်အမှန်တွေကိုသိရှိနိုင်ရေးအတွက်သူတို့အနေနဲ့ကြည့်ရှုစစ်ဆေးနေကြောင်းဒီကိစ္စဟာမူဆူးမျိုးမှာအရေးအကြီးဆုံးဦးစားပေးလှုပ်ဆောင်နေတဲ့ကိစ္စဖြစ်ကြောင်းအရှေ့လယ်ပိုင်းဒေသကစစ်ဆင်ရေးတွေကိုကြီးကြပ်ကုတ်ခဲ့ရတဲ့စစ်ဌာနချုပ်ပြောခွင့်ရလီတာဘုံမူကြီးဂျွန်တောမတ်စ်ကပြောပါတယ်အီရန်နိုင်ငံမြောက်ပိုင်းမိုဆူးမြို့မှာဖြစ်သွားခဲ့တဲ့ကိစ္စဟာအင်မတန်စိတ်မချမ်းမွေ့ပြော်ရကောင်းကြောင်းလဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောပါတယ်အရာသားတည်ဆုံမှုတွေရှိခဲ့တယ်လို့ဆွဆွဲပြောဆိုမှုတွေထွက်ပေါ်နေတဲ့မိုဆူးမြို့ဟောင်းရဲ့အနောက်ဘက်ဒေသမှာမလ18ရက်နေ့ကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေစစ်ဆင်ရေးပြုလုပ်ခဲ့တာကိုကနအူးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရကြောင်းပင်တဂွန်ကပြောပါတယ
်အင်္ဂါနေ့မနေ့ထိပ်တန်းရအောင်မြန်မာနိုင်ငံနိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြခဲ့ကြတာပါ။သတင်းရှင်တွေအခုနားဆင်နေရတဲ့ VOA အစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာမှာပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနဲ့နိုင်ငံကသတင်းလှတွေကိုတင်ဆက်သွားပါမယ်။82နှစ်မြောက်တပ်မတော်ရဲ့အခမ်းအနားမှာပြောဆိုသွားတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မိခွန်းကိုကြည့်ရင်တမရော်ဟာမြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းအနားမှာဆက်ပြီးနေရာယူထားလိုတဲ့အာသီတာရှိနေတာပြသကြောင်းပြည်ပအခြေစိုက်တိုင်းသားအရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးလှလှသုံးသက်သူတွေကထောက်ပြကြပါတယ်။မတ်လ29ရက်တော်လိုင်းနေ့ကိုတမရော်နေ့အဖြစ်သတ်မှတ်ခေါ်ဆိုနေခြင်းပုံမှာလည်းကန့်ကွက်ကြပါတယ်။အပြည့်စုံကိုဆက်လက်နားဆင်နေပါတယ်ခင်ဗျာ။နေပြည်တော်မှာမနေ့ကကျင်းပတဲ့82နှစ်မြောက်တမရော်နေ့အခမ်းအနားအတွင်းဗိုလ်ချုပ်ဦးမင်းအောင်လှိုင်က2016ခုနှစ်မှာဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်အရှေ့မြောက်ပိုင်းမုံကိုလောက်ကန်ဒေသတိုက်ပွဲတွေဟာအကြမ်းဖက်တောင်းကျမ်းမှုတွေဖြစ်ပြီးနိုင်ငံတော်အချုပ်အခြာအာဏာကိုထိပါလာတဲ့အတွက်တပ်မတော်ကကာကွယ်တိုက်ခိုက်နေခြင်းဖြစ်တယ်လို့သူ့မိကွန်းနဲ့ပြောသွားခဲ့တာပါဒီအချက်နဲ့ပတ်သက်လို့ဂျာမနီနိုင်ငံမှာနေထိုင်တဲ့ဖက်ဒရယ်ပြည်ထောင်စုအရေးလေ့လာရေးသားနေသူရှမ်းတိုင်းသားဆိုင်းဝမ်ဆိုင်းကအခုလိုသုံးသပ်ပါတယ
်ဆိုတော့အခုဒီမြောက်ပိုင်းမှာဖြစ်တဲ့ကိစ္စလည်းတကယ်တော့လူမျိုးချင်းပြည်ပခအတူရတော်ဆောင်တယ်။အဲ့ဒီအတူရတော်ဖြောက်ဖြက်ချင်တဲ့အခါကျတော့ကိုကန်းအဖြစ် UWS လဝအဖြစ်အဲ့ဒီတေယုရဲ့ဟိုဩဇာကံပုံစံမျိုးဒီလိုပဲသူတို့ယူဆတာဆိုတော့ကျွန်တော်ကမှန်းလို့ရတယ်လေ။အတိတ်ကတော့နိုင်ငံသားကနေကျူးကျော်ဝင်ရောက်တယ်ပေါ့ဗျာ။နော်။ဆိုတဲ့အခါကျတော့ကျွန်တော်တို့လုပ်နေတဲ့လုပ်တွေကအချုပ်ချွာအာဏာပိုင်ဟိုမှုကိုထိခိုက်လို့ကျွန်တော်တို့ကတိုက်ပြီးကာကွယ်နေတာပါဆိုတဲ့ဥစ္စာမျိုးကိုသူတို့အရှိန်တင်လိုက်တယ်။အမရောသူတို့အရင်တွားနေကြလိုင်းအတိုင်းပဲနိုင်ငံကြီးနေပဲမှာအပါစီရမှုသူတို့ကလက်မလွတ်နိုင
်ဘူး။82နှစ်မြောက်တပ်မတော်နေ့အခမ်းအနားကို NLD အစိုးရအဖွဲ့ဝင်ဝန်ကြီးတွေတက်ရောက်တာတွေ့ရပေမဲ့နိုင်ငံကြီးဝန်ကြီးလက်ဖြင့်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်တက်ရောက်တာမတွေ့ရတဲ့အတွက်တပ်မတော်နဲ့ဒေါန်ဆန်းစုကြည်ကြားဆက်ဆံရေးပေါ်စောင့်ကြည့်ဝေဖန်မှုတွေထွက်ပေါ်နေတာပါ။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေထိုင်ပြီးတိုင်းသားရေးလှုပ်ရှားနေသူချင်းတိုင်းသားဒေါက်တာရိုဒင်းငါကတော့အခုလိုသုံးသပ်ပါတယ
်။ဒေါ်ဆန်းစုကြည်ကတော့တိုင်းပြည်မှာဖြစ်နေတဲ့ပဋိပက္ခကိုဖြေရှင်းတဲ့အခါမှာဖေးဖေးမမနဲ့တက်မတော်ဖက်ကိုစည်းရုံးပြီးတော့ဆောင်ရွက်နေရလို့ကျွန်တော်ယူဆတယ်။ဒါတော့ NLD ကရွေးကောက်ပွဲဝင်တဲ့ဆောင်ပုတ်ထဲမှာအထူးအခြေခံဥပဒေပြင်ဆင်ရေးတို့အဲ့ဒီကိစ္စတွေအကောင့်ထဲပေါ်ဖို့ကစစ်တပ်နဲ့အပေးအယူပြေလည်သွားတဲ့အချက်တွေတော့ကျွန်တော်အခုထိတော့မတွေ့ရသေးဘူး။
တချို့ကတမရော်နေ့မေကွန်းပြောရမှာတမရော်အနေနဲ့တိုင်းပြည်ဖွံ့ဖြိုးရေးအတွက်သာမကစိုက်ပျိုးမွေးမြူထုတ်ကုန်ကဏ္ဍစတဲ့ကဏ္ဍအတော်များများမှာတမရော်ကပါဝင်လှုပ်ဆောင်ဖို့ညွှန်ကြားသွားပါတယ်ဒီချက်ပေါ်အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့နိုင်ငံရေးလှလှသုံးသက်သူဒေါက်တာတင့်ဆွေရဲ့အမြင်ကတော့
တမရော်နေ့မေကွန်းကတော့လက်တွေ့လည်းပဲဗမာပြည်ရဲ့နိုင်ငံရေးစီးပွားရေးနေရာတိုင်းမှာတမရော်ကပါခဲ့ပြီးတော့ပါနေတယ်နောက်လည်းပဲပါအောင်မယ်ဆိုတဲ့အခြေခံအပေါ်မှာသူစဉ်းစားပြီးတော့ပြောပုံတော့ရတယ်ခင်ဗျာ။ NLD ဥဆောင်တဲ့အစိုးရတက်လာတဲ့အချိန်မှာတော့တမရော်ဘက်ကဟိုအတိုင်းအတာတစ်ခုထိပူပေါင်းဆောင်ရွက်မှုရှိနေတာကိုတော့ကျွန်တော်တို့လက်ခံကြိုးဆိုပါတယ်။သို့တော်လည်းပဲဒီမိန်ကွန်းအရာဆိုရင်တော့တမရော်ကတော့အချိန်ယူရင်သေးတယ်ယူအောင်မယ်ဆိုတဲ့သဘောဟိုတက်ရောက်နေပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာတိုင်းဒါလက်နက်ကန်ရှစ်ဘွဲ့ကအပြစ်ရစာချုပ် NCA ကိုလက်မှတ်ထိုးထားပြီးကြံတိုင်းဒါလက်နက်ကန်အဖွဲ့တွေအနေနဲ့ NCA မှာလက်မှတ်ထိုးကြဖို့အစိုးရနဲ့တပ်မတော်ကတိုက်တွန်းကြောင်းတပ်ချုပ်ကပြောပါတယ်82နှစ်မြောက်တပ်မတော်နေ့မှာ
ထူးခြားတာကတော့တမရော်နေအခမ်းအနားကိုတက်ရောက်တဲ့တမရော်အရာရှိဟောင်းတွေကိုကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်မူကြီးတန်းရွှေကသူ့ရဲ့နေပြည်တော်ဆိုင်အိမ်မှာတွေ့ဆုံခဲ့တဲ့ဓာတ်ပုံတွေလူမှုကွန်ရက်မီဒီယာတွေပေါ်ပြန့်နှံ့နေပါတယ်ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေရဲ့ခန္ဓာလာတဲ့နေပြည်တော်အိမ်ကဧကမ်းမဆောင်မှာလာရောက်တဲ့တမရော်အရာရှိဟောင်းတွေကိုလိုက်လံနှုတ်ဆက်နေတဲ့ပုံတွေဖြစ်ပါတယ်ဒါပေမဲ့ဗိုလ်ချုပ်မူကြီးဟောင်းတန်းရွှေကတော့တမရော်ကြီးရီလီမိသားစုဂါရဝပြုကရော့ပွဲကိုတက်ရောက်တာမတွေ့ရပါဘူးခင်ဗျာဒီရက်ဆက်ပြီးအတန်းလွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုနားဆင်များမှာကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကချင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့နဲ့ကချင်တိုင်းသားတွေနဲ့ယုံကြည်မှုတည်ဆောက်ဖို့အတွက်ဒီကနေ့မတ်လ28ရက်နေ့မှာကချင်ပြည်နယ်မြေကြီးနားမြို့ကိုရောက်ရှိလာမှာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းဒုက္ခသည်တွေကိုနိုင်ငံတော်အစိုးရကအခုချိန်ထိကူညီပံ့ပိုးတာမရှိသေးတဲ့အတွက်ကူညီတင့်ကြောင်းကချင်အရေးဆောင်ရွက်နေသူတွေကထောက်ပြကြပါတယ်ပြည်စုံကိုကိုဇော်ဝင်းလှိုင်ကပြောပြမှာပါ
ကချင်ပြည်နယ်ကထုတ်တဲ့တရားစာတွေကနေနိုင်ငံတော်အစိုးရအတွက်ဗန္ဒာငွေတွေရှာပေးနေပေမဲ့လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်ဒေသခံတွေအိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့အပြင်အများအပြားလည်းဒုက္ခရောက်နေကြတာကြောင့်နိုင်ငံတော်အစိုးရအနေနဲ့ဒီလူတွေကိုအကူအညီပေးတဲ့လို့အမေရိကန်အခြေစိုက်ကချင်တိုင်းရင်းသားများအရေးကူညီဆောင်ရွက်ပေးနေတဲ့ကချင် Alliance ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်းကပြောပါတယ်
ဒုက္ခတွေကိုပံ့ပိုးမှုကအဓိကတော့နိုင်ငံခြားကပဲလုပ်နေတာပါမြန်မာနိုင်ငံအစိုးရအနေပြီးတော့အခုညရဆိုတာအင်မတန်နှဲပါပါတယ်။နောက်ကချင်ပြည်နယ်ကနေထုတ်တဲ့ဒီတန်ရန်စာစာတွေရောမနှဲပါဘူး။ဒီကနေပြီးတော့ကျွန်တော်ကချင်တိုင်းရင်းသားဒီကချင်ပြည်နယ်သူပြည်နယ်သားတွေတကယ်အကျိုးပြုတဲ့ဒီလိုဒုက္ခရောက်တဲ့အချိန်မှာအဲ့အခွန်ငွေတွေဘလောက်ကြီးရောက်နေလဲဆိုတော့ကျွန်တော်မကြားရဘူး။အဲ့လောက်ကြီးရောက်တာကျွန်တော်မကြားရဘူး။အဲ့လိုဆိုတော့ဒီဒုက္ခတွေကိုတကယ်ကိုနိုင်ငံသားချင်းချင်းစာနာမှုတရားနဲ့အခုညီတင်ပါတယ်ဆိုကျွန်တော်ကအဲ့ယုံကြည်ရဲ့
အရင်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေတုန်းကပေးခဲ့တဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ကတိကိုလည်းအခုအချိန်မှာအနယ်ဒီအစိုးရအနေနဲ့အကောင့်ထယ်ဖော်ဖို့အချိန်တန်နေပြီလို့လည်းကွန်ဆန်ကပြောပါတယ
်နောက်တစ်ခုကတော့ဒီကျွန်တော်တန်ရင်သားတွေအဓိကတို့အားနေရတော့တောင်းဆန်းစုကြည်ပြောတဲ့အတိုင်းပဲဒီ rule of law ဆိုတာတရားဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတာဒီကျွန်တော်တိုင်းသူပြည်သားပြည်သူပြည်သားတွေပဲစိုးမိုးတာမဟုတ်တမတော်သားတွေပါစိုးမိုးတဲ့ဒီတရားဥပဒေစိုးမိုးမှုရှိတင်ပါတယ်ကျွန်တော်တိုင်းပြည်ပြည်သားတွေပြစ်ခတ်ခြင်းရဲ့ဒီအမှုတွေအများကြီးရှိတာပေါ့နော်ဒီအရာတွေကိုထိရောက်မှုအရေးယူရမယ်အချိန်ရောက်နေပါပြီဆိုတော့ကျွန်တော်ကယူဆပါတယ်အခုဒီလာတဲ့အချိန်မှာဒီအရာတွေသူတို့ကမ်ပိန်းမှာပေါ့နော်ရွေးကောက်ပွဲမှာကတိပေးထားတဲ့ဟာတွေကိုပေါ်ထောင်ဖို့အချိန်ရောက်ပါပြီဆိုတော့ကျွန်တော်က
ညွှန်ပါဒုက္ခသည်စခန်းနေတဲ့ကဘယ်စခန်းမဲ့ဖြစ်ဖြစ်သွားတယ်ဆိုတာကောက်မိမယ်လဲဝေးလံခေါင်ဖျားတဲ့လူသူအယောက်ပေါက်နေတဲ့စခန်းတွေကိုသွားနိုင်ရင်တော့ပိုကောင်းမယ်လို့ကွန်ဆန်ကအကြံပြုပါတယ
်နည်းနည်းပိုဝေးလံနဲ့နှစ်ဖက်စလုံးပေါ့နော်ဒီကျွန်တော်ရဲ့ဒီခရံဖျားရှိခိုးเจ้าတွေပါရှိနေရဲ့ဒုက္ခတဲ့စခန်းတွေဟိုဝိုင်းမော်တော့ပဲရောသွားတင်ပါတယ်လူကျူတွေနဲ့တတော်ဝေးကွာတဲ့နေရာတွေကတော့တတ်နိုင်တော့တွိုင်းကတော့အကောင်းဆုံးပဲပေါ့ကျွန်တော်တို့ဒေါ်ခင်ဂျီဖောင်ဒေးရှင်းတွေကအရင်ကတော့တွားရတာဟာတွေကကျွန်တော်ကြားသိရပါတယ်ဒါပေမဲ့အစိုးရနေပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်အမြဲတွားတာတော့ကျွန်တော်မကြားဘူးပေါ့နော်
ဒေါ်ဆန်းစုကြည်ဟာဒီကနေ့မတ်လ28ရက်နေ့မှာမြကြီးနားမြို့မှာရှိတဲ့ဘာသာရေးခေါင်းဆောင်များကချင်လူမှုအဖွဲ့အစည်းများနဲ့တွေ့ဆုံမှုရှိကြောင်းအမည်မဖော်လိုတဲ့မြကြီးနားမြို့ NLD ပါတီဝင်တဦးကိုကိုးကားပြီးမြစည်းမသတင်းမှာဖော်ပြထားပါတယ်အခုလိုတွေ့ဆုံတာဟာကချင်တိုင်းရင်းသားတွေနဲ့ယုံကြည်မှုတည်ဆောက်တဲ့အနေနဲ့တွေ့ဆုံခြင်းဖြစ်တယ်လို့ယူဆကြောင်းကချင်ဘာသာရေးခေါင်းဆောင်တွေဘက်ကလည်းတုံ့တက်ကြပါတယ်ဒါအပြင်ဒေါ်ဆန်းစုကြည်ဟာမြကြီးနားမြို့မှာရှိတဲ့ပြည်သူ့စေယုံကြီးကိုလည်းတွားရောက်လေ့လာမယ်လို့ဆိုပါတယ်အရင်တော်ဆန်းစုကြည်ကချင်ပြည်နယ်ကိုတွားရောက်တဲ့ခီးစဉ်မှာလဲဒေသခံကချင်တိုင်းရင်းသားတွေကတောင်းတောင်းဖြားဖြားကြိုဆိုခဲ့ကြသလိုအမျိုးသားပြန်လည်တင့်မြရေးကိုအကောင့်ထဲဖော်ပေးနိုင်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ရွေးကောက်ပွဲမှာ NLD ပါတီကိုမဲပေးခဲ့ကြတဲ့အကြောင်းကွန်ဆန်ကဆက်ပြောပါတယ
်ကျွန်တော်တို့ကဒေါ်ဆန်းစုကြည်ကိုလွန်ခဲ့တဲ့ကာလတွေမှာတောင်းတောင်းဖြားဖြားကြိုဆိုမှုတွေရှိခဲ့ပါတယ်ဒီမနောကွဲမှာကြိုဆိုမှုတွေရှိတယ်ဒီလိုကြိုဆိုတဲ့ကျွန်တော်တို့တွေဒီနော်ယုံကြည်မှုနဲ့မဲပေးခဲ့တယ်ဗျအန်တီရဲ့ကြားကနေမဲပေးခဲ့တာပါဒီလိုနှုတ်ဆက်ဖို့အတွက်တတ်မတော်နဲ့ဆင်ပြေဖို့အတွက်ကျွန်တော်တို့မဲပေးခဲ့တာမဟုတ်ကချင်ပြည်သူလူထုတွေကျွန်တော်တိုင်းရင်းသားတွေအဓိကပါနော်ယုံကြည်မှုတစ်ခုကြောင့်ယုံကြည်မှုဆိုတာပြန်လည်တင်ပြန်ရေးဒီနိုင်ငံတော်ဒီလိုငြိမ်းချမ်းလာဖို့အတွက်ယုံကြည်မှုနဲ့ရဲရဲဝံ့ဝံ့ရဲမမမမတိုင်းတူပြည်သားတွေအတွက်ကျွန်တော်တိုင်းရင်းသားတွေအတွက်ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးမှာမမရဲရဲတိတော့ရက်တီဖို့အတွက်ကျွန်တော်ကဒီမဲပေးခဲ့တာပါအဲ့လိုဆိုတော့ဒီအခြေအနေမှာဒေါ်အောင်ဆန်းစုကြည်ကနေပြီးတော့ဆက်လက်ပြီးမှဥပမာမနေ့က တမ်တော်နေခန်းထားမသွားတာဘာလို့ကတော့အဲတိတမျိုးပေါ့နော်ဒါပေမဲ့ကျွန်တော်ကဒီလိုရဲရဲတင့်တင့်တမ်တော်ရောရဲရဲတင့်တင့်ဆက်ဆံဖို့အတွက်ကျွန်တော်ကလူလာတာပါ
ကြပြရုပ်ောက်ပွဲကျင်းပဖို့ရက်ပိုင်းသာလိုတော့တဲ့အချိန်မှာဒေါအောင်ဆန်းစုကြည်အနေနဲ့အခုလိုကချင်ပြည်နယ်ကိုတွားရောက်တာလည်းဖြစ်ပါတယ်ကချင်ပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပြင်ပြည်တွင်းကဒေါခင်ကြီးဖောင်ဒေးရှင်းအပါအဝင်တခြားစေတနာရှင်လူမှုအဖွဲ့အစည်းတွေကအကူအညီထောက်ပံ့ပေးနေတာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်စခန်းပေါင်း9ခုရှိနေပြီးဒုက္ခသည်အရေအတွက်ကတော့ 32,000 ဝန်းကျင်မှာရှိတယ်လို့သိရပါပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာအလွတ်လုပ်နေကြတဲ့မြန်မာ၊လာအို၊ကမ်ဘောဒီးယား၊ရွှေပြောင်းအလို့သမားတွေအနေနဲ့မဟာတကြံကာလဧပြီလ5ရက်ကနေ30ရက်နေ့အတွင်းနေရက်ပြန်သူတွေကိုအထူးအခွင့်အရေးပေးတဲ့အနေနဲ့ဗီဇာကိစ္စအတွက်အခွန်အခတွေပေးကြမလို့ပဲကင်းလွတ်ခွင့်ပေးမယ်လို့ထိုင်းအစိုးရကဆုံးဖြတ်ခဲ့ပါတယ်ဒီအတွက်ပန်းရောင်ကပ်ပြားကန်ဆောင်ထားရတဲ့မြန်မာရှိပြောင်းလူသမားတွေအတွက်ဖမ်းဆီးမခံရဘဲနေရက်ပြန်နိုင်ပြီဖြစ်ပါတယ်မအေးမာကသတင်းပေးပို့ထားတာပ
ါထိုင်းနိုင်ငံတဝန်းလုံးမှာထိုင်းအစိုးရကရှေ့ပြောင်းလူသမားတွေအတွက်နေမြေလိုက်လုပ်ပေးထားတဲ့အလုလုခွင့်ကတ်ဖြစ်တဲ့ပန်းရောင်ကတ်တွေဟာနေမြေကျော်ပြီးသွားလာခွင့်မရှိပေမဲ့2018ခုနှစ်မဟာတကြံကာလအတွင်းမှာအထူးကင်းလွတ်ခွင့်အနေနဲ့ဧပြီလ5ရက်နေ့ကနေ30ရက်နေ့ထိ25ရက်တာအဖမ်းဆီးမရှိအခွန်ပေးဆောင်စရာမလိုပဲနေရရင်ကိုပြန်နိုင်ပြီဖြစ်ကြောင်းထိုင်းရနာပိုင်တွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီအတွက်ပန်းရောင်ကတ်ကင်ဆောင်ထားတဲ့မြန်မာလူသမားတွေအနေနဲ့အဖမ်းဆီးတယ်မခံရပဲနေရက်ကိုပြန်နိုင်ပြီဖြစ်တယ်ဆိုပြီးအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပါတယ
်နိုင်ငံတော်အချင်းတရားဝင်အမိတ်ညညာသာအမှတ်နဲ့သူထုတ်တာလေ။တန်ရောက်ပသမားတွေကတော့ကျွန်တော်တို့အလွတ်တန်းပြန်လို့ရတယ်။တန်ရောက်ထောက်ခံစာမလိုဘူးမှ။ပြီးတော့ကျွန်တော်တို့ခလိုင်းထုတ်နေကြအလုရှင်ရဲ့ထောက်ခံစာအလုသမားရောက်ထောက်ခံစာအားတွေမလိုဘူး။အလုကန်ရှာဖွေခံထားရေးရုံးလို့ဟာလာပြန်ရတယ်။အရင်ကအိမ်ပြန်ဝင်းစာရဲစာတန်းတစ်ရွက်တော့သွားယူရမယ်။အဲ့ဒါလည်းတန်ရောက်ပဲရှိရင်သွားယူလို့လွယ်တယ်မှ။ passport သမားတွေတော့လည်းခွင့်ရေးပါလာတာ။ passport သမားတွေကခလိုင်းအိမ်ပြန်တစ်စိတ်လုံးထုတ်ရင်1100ပွဲသားနဲ့ဆို1100 1400 1500ပြီးပေးထုတ်နေရတဲ့နေသားမှာ။အခုအိမ်ပြန်တစ်စိတ်လုံးတော့ထုတ်ရမယ်။ဒါမဲ့ freeအဲ့ဒီတစိတ်လုံးခုကတော်မောင်းရုံမှာထိုင်းလာဝကရုံမှာပေးစရာမလိုဘူးပေါ့ဒါပေမဲ့သူတို့လည်းပြန်တဲ့ရက်ကဒီ25ရက်အတွင်းပဲပြန်လာရမယ်။5ရက်ကနေပြီးတော့30ရက်ကာလတော်တွေ25ရက်အတွင်းမှာပြန်လာရမယ်။အဲ့ဒီ fee လမ်းကြောင်းနဲ့ဝင်ထွက်မဲ့သူတွေကပြီးတော့ဒီမိမိမြောက်ရီနယ်စပ်ကသွားရင်မြောက်ရီနယ်စပ်ကဝင်ရမယ်။အနောက်နယ်စပ်ကသွားရင်အနောက်နယ်စပ်ကဝင်ရမယ်။မဲဆိုင်နယ်စပ်ကသွားရင်မဲဆိုင်နယ်စပ်ကဝင်ရမယ်
။ဒါဟာနေရက်ပြန်လို့သူတွေအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်ပေမဲ့ထိုင်းနိုင်ငံတွင်းမှာအလုတ်ယုံစက်ယုံတွေကတော့25ရက်ကြာတဲ့အထိပိတ်တာမျိုးတွေတော့မရှိပါဘူးဒီအတွက်သက်ဆိုင်ရာလုပ်ငန်းရှင်တွေနဲ့ညှိနှိုင်းပြီးမှသာမြန်မာလူသမားတွေဟာတွာလာရမှာဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်ကျွန်တော်တို့ဒီ၄လပိုင်း5ရက်ကနေပြီးတော့၄လပိုင်း30ရက်နေ့ဒီစကြံကာလပေါ့25ရက်တာတော်သွင်းပေါ့နော်အလုတ်ယုံတွေကတော့5ရက်ပိတ်တာရှိတယ်တစ်ပတ်ပိတ်တာရှိတယ်10ရက်ပိတ်တာရှိတယ်တချို့3-4ရက်ပိတ်တာရှိတယ်ခိုင်းအလုတ်ယုံတွေကတော့25ရက်ပိတ်တာမဟုတ်ဘူးသူကပြန်ခွင့်ပြုတာ25ရက်ကအစိုးရကြီးကနားလည်မှုနဲ့ထိုင်းမြန်မာလာအိုကမ္ဘောဒီးယား PNN ကတော့တကြံမရှိတဲ့အတွက်သူကမပါဘူးဒီ၄နိုင်ငံပေါ့နော်၄နိုင်ငံကြီးကြီးကဆုံးဖြတ်ချက်ချတာကတကြံရှိတဲ့နိုင်ငံတွေ25ရက်ပြန်ခွင့်ပြုလိုက်တာပေါ့ခါတိုင်းလိုမျိုးထောက်ထားတွေထောက်ဝခတ်တဲ့အနေအထားတွေမဟုတ်ဘဲနဲ့လွယ်လွယ်ကူကူပေါ့
အခုဆိုရင်ပန်းရောင်ကတ်လို့ခေါ်တဲ့အလုလုခွင့်ကပ်ပြားတွေကိုကင်ဆောင်ပြီးနေရရင်ကိုနှစ်နဲ့ချီပြီးမပြန်နိုင်ကြသူတွေလည်းအများအပြားရှိနေတာပါသူတို့တွေဟာနေရရင်ကိုပြန်တဲ့အခါမှာအလုပ်တွေကပါထွက်ခဲ့ကြရပြီးနေဆက်ပြန်တဲ့လမ်းတစ်လျှောက်မှာအဖမ်းအဆီးအစစ်ဆေးအများအပြားကိုခံခဲ့ရပါတယ်။ထိုင်းနေဆက်ဂိတ်တွေကိုအစစ်အစစ်ဖြတ်တဲ့အခါတိုင်းမှာငွေကြေးတွေပေးရသလိုနောက်ဆုံးမှာဖမ်းဆီးခံရပြီးမြန်မာနယ်ခြားဆောင်ဂိတ်ဘက်ကိုတွားရောက်ပို့ဆောင်တာတွေကိုလည်းခံခဲ့ရပါတယ်။ဒီအတွက်မြန်မာနိုင်ငံဘက်ကိုရောက်ရင်လည်းအနည်းဆုံးဘတ်ငွေ1500ကနေဘတ်ငွေ2000လောက်ပေးမှသာပြန်လည်လွတ်မြောက်နိုင်တာမို့ဒီရင်ကိုပြန်ကြတဲ့သူတွေအတွက်အခက်အခဲတွေလည်းအများအပြားဖြစ်နေတာပါဒီနှစ်မှာတော့အထူးကင်းလွတ်ခွင့်ကိုတရားဝင်ထုတ်ပြန်ခဲ့တာကြောင့်မဟာတကြံကာလမှာနေရက်ပြန်မြန်မာရွှေပြောင်းလူသမားတွေအတွက်ခွင့်လန်းကောင်းတစ်ခုဖြစ်ပါတယ်ထိုင်းနိုင်ငံမှာပန်းရောင်ကတ်ကင်ဆောင်သူမြန်မာရွှေပြောင်းလူသမား9သိန်းခန့်ရှိတယ်ဆိုပြီးမြန်မာလူသမားဝန်ကြီးဌာနကတော့ပြောဆိုထားပါတယ်ရှင
် VOA သတင်းတော့မအေးမှဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလှော်တပုတ်ကိုတင်ပြပါမယ်နျူကလ িয়ার လက်နက်တားဆီးရေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်ကုလသမဂ္ဂမှာတင်းလာနေကစတင်ခဲ့တဲ့ညီလာခံကိုအမေရိကန်အပါအဝင်နိုင်ငံပေါင်း40နီးပါးမတက်ရောက်ကြပါဘူး။နျူကလ িয়ার လက်နက်ပိုင်ဆိုင်ကြတဲ့အမေရိကန်၊ဗြိတိန်၊ပြင်သစ်စတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံတွေရဲ့လုံခြုံရေးနဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတယ်လို့ပြောဆိုပြီးညီလာခံကိုကန့်ကွက်ခဲ့ကြတာပါ။အပြည့်အစုံကို မဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ
်။ကမ္ဘာပေါ်မှာနျူကလ িয়ার လက်နက်လုံးဝပပျောက်သွားဖို့အထည်ရည်ရွယ်ပြီးနျူကလ িয়ার လက်နက်တားဆီးရေးဆိုင်ရာမဖြစ်မနေလိုက်နာသင့်တဲ့ဆောင်ရွက်ချက်တွေကိုညှိနှိုင်းဆွေးနွေးမယ်ညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှတင်းနယ်လာနေကစတင်ခဲ့ပါတယ်။ဒါပေမဲ့ American Britain ပြင်သစ်အပါအဝင်နိုင်ငံပေါင်း40လောက်ကဒီညီလာခံကိုမတက်ဖဲကန့်ကွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလမှာညီလာခံချင်းပဖို့ဆွေးနွေးခဲ့ကြစဉ်တည်းကကန့်ကွက်မဲ့ပေးကြတဲ့ထဲမှာအစ္စရေးနဲ့ရုရှားနိုင်ငံတို့လည်းပါဝင်ပါတယ်။တရုတ်၊အိန္ဒိယနဲ့ပါကစ္စတန်တို့ကတော့မဲမပေးဘဲနေခဲ့ကြပြီးဩစတြီးယား၊ဆွီဒင်၊အိုင်ယာလန်၊ဘရာဇီး၊မက္ကဆီကိုတောင်အာဖရိကအပါအဝင်နိုင်ငံပေါင်း120ကျော်ကတော့ထောက်ခံခဲ့ကြပါတယ်။ဒီနေ့ကမ္ဘာကြီးမှာကိုယ်နိုင်ငံကိုကာကွယ်ဖို့အတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟေးလီကပြောကြားခဲ့ပါတယ်။
You are going to see almost 40 countries that are not in the General Assembly today. And that's 40 countries that are saying, in this day and time, we would love to have a ban on nuclear weapons.
ဒီကနေ့ထွေထွေညီလာခံစည်းဝေးပွဲမှာနိုင်ငံပေါင်း40နီးပါးမတက်တာတွေ့ရပါလိမ့်မယ်။အဲ့ဒီနိုင်ငံ40လုံးကဒီကနေ့ဒီချိန်မှာနျူကလ িয়ার နဲ့တားမြစ်မှုကိုလိုလားတယ်လို့ပြောကြပါလိမ့်။ဒါပေမဲ့ဒီကနေ့ဒီချိန်မှာလူစုတွေကတော့နျူကလ িয়ার နဲ့ပိုင်ဆိုင်ခွင့်ရှိနေပြီးရင်းချမ်းဖို့လုံခြုံဖို့ကြိုးစားနေကြတဲ့လူကောင်းတွေကတော့နျူကလ িয়ার နဲ့ပိုင်ဆိုင်ခွင့်ပေးမချရင်ပြည်သူတွေကိုအကာအကွယ်ပေးနိုင်မယ်လို့ကျမတို့ရဲရဲကြီးဘယ်လို့မှမပြောနိုင်ပါဘူး
။နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်ရေးကိုလိုလားပေမဲ့လက်ရှိအခြေအနေမှန်ကိုသဘောပေါက်ဖို့လိုအပ်တယ်လို့အမေရိကန်သံအမတ်ကြီးကပြောပါရယ်။နျူကလ িয়ার လက်နက်တားမြစ်ရေးအတွက်ကုလသမဂ္ဂညီလာခံမှညှိနှိုင်းဆွေးနွေးကြမယ့်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်တားဆီးရေးအပေါ်သဘောတူမယ်လို့ယုံကြည်ရလားလို့လည်းသံအမတ်ကြီးနီကီဟေးလီကမေးခွန်းထုတ်ခဲ့ပါရယ်။တင်းနှလာနေကစတင်တဲ့ညီလာခံမတိုင်ခင်အမေရိကန်သံအမတ်ကြီးနဲ့အတူကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးနဲ့ပြင်သစ်သံအမတ်ကြီးတို့ကလည်းသူတို့ဘာကြောင့်ညီလာခံမတက်ရတယ်လဲဆိုတာကိုသတင်းတောက်တွေကိုပြောကြားခဲ့ကြပါရယ်။ကမ္ဘာကြီးမှာနျူကလ িয়ার လက်နက်ဖြတ်သန်းရေးအထိထိရောက်တဲ့ညှိနှိုင်းဆွေးနွေးမှုတွေဖြစ်မယ်လို့မယုံကြည်တဲ့အတွက်ဒီညီလာခံကိုဗြိတိန်နိုင်ငံကမတက်တာဖြစ်တယ်လို့ဗြိတိန်သံအမတ်ကြီးမက်သျူးရိုက်ခရော့ဖ်ကခုလိုပြောပါတယ
်။ A ban on nuclear weapons will not in itself improve the international security environment or increase trust and transparency
between နျူကလ িয়ার လက်နက်တားမြစ်ရုံနဲ့နိုင်ငံတကာလုံခြုံရေးတိုးတက်လာမှာမဟုတ်တယ်လို့နျူကလ িয়ার လက်နက်ပိုင်ဆိုင်ရတဲ့နိုင်ငံအချင်းချင်းကြားမှာယုံကြည်မှုနဲ့ပွင့်လင်းမင်းသားမှုတိုးတက်လာမှာမဟုတ်ပါဘူး။ဒါကြောင့်ပြည်တွင်းကအမေရိကန်နဲ့အတူယက်တီတာဖြစ်ပါတယ်
။ကမ္ဘာကြီးမှာနျူကလ িয়ার လက်နက်တွေဖြတ်သိမ်းနိုင်ဖို့အတွက်ဆိုရင်လက်ရှိရှိနေတဲ့နိုင်ငံတကာမူပေါင်းတွေကြားကနေတဆင့်ပြီးတဆင့်ချင်းကတ်တဲ့နည်းကိုသုံးပြီးတဖြည်းဖြည်းချင်းဘက်ပေါင်းစုံညှိနှိုင်းဆွေးနွေးမှုတွေလုပ်မှရမယ်လို့ဗြိတိန်အစိုးရကယုံကြည်ထားတဲ့အကြောင်းကိုလည်းကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးကပြောသွားပါရယ်။ကုလသမဂ္ဂဆိုင်ရာပြင်သစ်သံအမတ်ကြီးအလက်ဆီလက်မဲကလည်းကုလသမဂ္ဂညီလာခံကိုပြင်သစ်နိုင်ငံကဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာကိုအခုလိုပြောပါရယ
် The immediate prohibition of nuclear weapons is inconsistent with the progressive approach of nuclear disarmament as provided by Article 6 of the Treaty on the Non-Proliferation of Nuclear Weapons
နျူကလ িয়ার လက်နက်တွေကိုတဆင့်ပြတဆင့်ဖျက်သိမ်းရမယ်လို့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်အပိုက်6မှာဖော်ပြထားတဲ့နဲ့နျူကလ িয়ার လက်နက်တွေကိုချက်ချင်းတားမြစ်ရေးကကွဲလွဲနေပါတယ်အထူးသဖြင့်ဖြတ်အားပြင်းလက်နက်တွေမပြန့်ပွားရေးဆိုင်ရာလက်ရှိအခြေအနေအရပြင်သစ်နိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်နျူကလ িয়ার လက်နက်တွေကိုအဟံအတားအနေနဲ့ဆက်ပြီးအားကိုးသွားမှာဖြစ်ပါတယ
်။ NPD လို့အတူကောက်ခေါ်တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ကို1980ခုနှစ်တုန်းကနိုင်ငံပေါင်း40ကျော်ပါဝင်လက်မှတ်ထိုးထားကြပါတယ်။ NPD နိုင်ငံကစာချုပ်ထဲမှာပါဝင်သဘောတူထားတဲ့နိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်ဓာတုလက်နက်နဲ့ဇီဝလက်နက်တွေမပြန့်ပွားအောင်အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတယ်လို့ယုံကြည်ရတဲ့မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေရဲ့ယံရှိနေချိန်မှာနျူကလ িয়ার လက်နက်တွေတားမြစ်ရေးဆွေးနွေးဖို့ကုလသမဂ္ဂကရုတ်တရက်ညီလာခံခေါ်တဲ့အပေါ်နိုင်ငံတွေကကန့်ကွက်နေကြတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မဆန်တော်ကြီးမနေ့6နိုင်ခွဲရှိပါပြီ။ VOA American Tan ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းနိုမီတာ30 40 50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာတုဒ္ဒဆုံးလင်းအမေရိကန်တခွင်နဲ့စီဝါရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
လူနေမှုစိတ်တွေမြင့်တက်လာတယ်၊မွေပေါင်းပေါင်းမှုတွေဖြစ်လာတဲ့အခါကျတော့ဒီ3600တမပီတဲ့နောက်မှာလူသမားတွေရဲ့ဒီစာဝတ်နေရေးချင်းနဲ့ပိုကောင်းမလာပဲနဲ့ပိုဆက်တယ်လား
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒိဒအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဦးစံမိုးဝေကစူးစီးတင်ဆက်ထားပါတယ
်အရင်ဆုံးတင်ပြပေးချင်တာကတော့ Keeping Myanmar Lights On ဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာတိုနီနက်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစီးပွားရေးတိုးတက်ဖွံ့ဖြိုးမှုအလျင်မြန်ဆုံးတိုင်းပြည်တစ်ခုဖြစ်ပြီးတော့တနှစ်တာဘဏ္ဍာနှစ်အတွင်းအသတင်းကုန်ထုတ်လုပ်မှု GDP တိုးတက်မှုနှုန်းက 9.8% ရာခိုင်နှုန်းရှိတယ်လို့ကမ္ဘာဘဏ်ကဆိုပါတယ်။ဒီအချိန်အဟောင်းကိုဆက်လက်ထိန်းသိမ်းနိုင်မလားဆိုတာကလိလာသူတွေအတွက်မေးစရာမေးခွန်းဖြစ်နေပါတယ်။အဲ့ဒီမေးခွန်းကိုအပြည့်ပေးဖို့ဆက်ဆက်တဲ့အကြောင်းအရာတွေအများကြီးရှိပေမဲ့တိုးတက်မှုအချိန်ဟုန်ကျသွားစေနိုင်တဲ့အရေးပါတဲ့အချက်တစ်ခုကတော့စွန့်ရင်ဒါမှမဟုတ်ပလတ်စတစ်ထုတ်လုပ်မှုစွန့်ရင်နေပါနေတဲ့ကိစ္စဖြစ်တယ်လို့យေတာထားပါတယ်။နိုင်ငံအတွင်းလူဦးရေရဲ့80%ခန့်လုံးဟာပလတ်စတစ်တအားအပြည့်အဝမရကြတဲ့အနေအထားမှာရှိပါတယ်။ပလတ်စတစ်တအားသုံးဆွဲနိုင်တဲ့ပမာဏကအိန္ဒိယထိုင်းနိုင်ငံရဲ့10%ခန့်လုံးတောင်မရှိပါဘူး။မြန်မာနိုင်ငံကစွန့်ရင်အေဂျင်စီတွေဟာဒီပြဿနာကိုကောင်းကောင်းသဘောပေါက်ပါတယ်။တကယ်တမ်းမြန်မာနိုင်ငံအတွက်ပလတ်စတစ်တအားရရှိရေးရည်မှန်းချက်အောင်မြင်ဖို့ကတော့တခြားနည်းလမ်းတွေအပြင်ရေအားပလတ်စတစ်ထုတ်လုပ်ရေးကိုလောက်ရမှာဖြစ်တယ်လို့យေတာထားပါတယ်။ပြက်စစ်တအားမီဂါဝတ်3000လောက်ကိုយေအားလျက်စစ်ကနေထုတ်လုပ်နှံပြီးတော့မြန်မာနိုင်ငံမှာမြစ်တွေကကွန်ရက်တပွဲစီးစင်းနေပြီးလိုအပ်ထားတဲ့အစားပေါင်းများစွာပိုးပြီးတော့ထုတ်လုပ်နိုင်တယ်လို့យေတာထားပါတယ်။တခြားနီးလန်းတွေအနေနဲ့မြန်မာနိုင်ငံမှာတဘာဝဓာတ်ငွေတိုက်တွေရှိတယ်ဆိုပေမဲ့ပြုပြင်ထိန်းသိမ်းရေးလုပ်ဖို့အတွက်မကြာခဏပိတ်ပစ်ရတာတွေရှိပါတယ်။တမရဦးသိန်းစိန်လက်ထက်မှာမြစ်ဆုံយေအားလျက်စစ်ထုတ်လုပ်ရေးတည်ဆောက်ဖို့အတွက်တရုတ်နိုင်ငံပိုင်ကုမ္ပဏီကို2006ခုနှစ်မှာခွင့်ပြုခဲ့ပြီးတော့ပြည်သူတွေရဲ့ကန့်ကွက်မှုကြောင့်2011ခုနှစ်မှာဆိုင်းငံ့ခဲ့ရပါတယ်။ NLD အစိုးရတဲ့အနေနဲ့ဒီစီမံကိန်းကိုပြန်လည်တုံးသက်ဆစ်ဆဲမှုတွေပြုလုပ်နေပါတယ်။ရေအားလျက်စစ်စီမံကိန်းကိုသာလှုပ်ဆောင်ခွင့်ပေးနိုင်မယ်ဆိုရင်တိုင်းပြည်ရဲ့ရေရှည်စီးပွားရေးတိုးတက်မှုကိုထိန်းထားနိုင်အောင်အထောက်အကူပြုနိုင်လိမ့်မယ်လို့យေတာထားပါတယ်။စစ်တပ်အနေနဲ့မြန်မာနိုင်ငံရေးမှာပါဝင်နေမှာဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှင်ကပြောကြားတော်တဲ့အကြောင်းအနာတူကလူတရင် website စာမျက်နှာမှာကြော်လင်းရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။နှစ်ပေါင်း50နီးပါးလောက်မြန်မာနိုင်ငံအတွင်းမှာပထမဦးဆုံးအရတားအစိုးရအုပ်ချုပ်နေတဲ့ဆိုပေမဲ့စစ်တပ်ဟာတိုင်းပြည်အတွင်းနိုင်ငံရေးအဖွဲ့အစည်းတရအတွင်းနဲ့ရှိနေမှာဖြစ်တဲ့အကြောင်းဦးစီးချုပ်ကပြောသွားတယ်လို့ဆိုပါတယ်။တမိုင်းတစ်လျှောက်မှာတိုင်းပြည်မှာအရေးကြုံတိုင်းစစ်တပ်ဟာအမျိုးသားနိုင်ငံရေးအတွင်းဥဆောင်မှုအခမ်းကဏ္ဍကနေရက်တီပါဝင်ခဲ့တဲ့အကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုသွားပါတယ်။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့ NLD အရသာအစိုးရဟာရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးတော့ပြီးခဲ့တဲ့နှစ်မတ်လမှာနိုင်ငံတော်အာဏာကိုရယူခဲ့တဲ့ဆိုပေမဲ့စစ်တပ်ကရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာလွှတ်တော်ထဲမှာအမတ်နေရာ25ရာခိုင်နှုန်းအလိုလျောက်ရရှိထားသလိုအဓိကဝန်ကြီးဌာန၃ခုကိုထိန်းချုပ်ထားပြီးတော့ဗီဒီယိုအာဏာရရှိထားပါတယ်။1962ခုနှစ်ကနေ2011ခုနှစ်ကြားစစ်အုပ်ချုပ်ရေးကာလအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့ပြီးတော့နိုင်ငံတကာရဲ့ဝေဖန်ပစ်တင်မှုတွေနဲ့ဒဏ်ခတ်အရေးယူပိတ်ဆို့တာတွေခံခဲ့ရတယ်လို့យေတာထားပါတယ်။ကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ကမင်းကွန်ပြောဆိုတဲ့နေရာမှာမြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်အရေးအပါအဝင်ပြည်ပကနေဝင်ရောက်ဆွတ်ဖက်မှုတွေကိုသတိရှိကြဖို့နဲ့လူခွင့်ရေးအဖွဲ့တွေကိုလည်းဝေဖန်ပစ်တင်သွားခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာပြည်တွင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုအချက်လက်ရှာဖွေစုံစမ်းစစ်ဆေးဖို့အတွက်နိုင်ငံတကာအဖွဲ့တစ်ခုဆီလှုပ်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်ခဲ့ပါတယ်။ဒါဟာအချုပ်အခြာပိုင်ဆိုင်မှုပေါ်ချိန်ချောက်တဲ့လုပ်ရအဖြစ်ဗိုလ်ချုပ်မှူးကြီးကပြောသွားခဲ့တဲ့စသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ောတာရှင်များရှင်လာမယ့်ဧပြီလ၁ရက်နေ့မှာ2019ဂျားဖြတ်ရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးနဲ့မကျင်းပနိုင်ခဲ့တဲ့လစ်လက်မဲဆန္ဒနယ်တွေအတွက်2015တုန်းကအစိုးရဖွဲ့နိုင်တဲ့အထိမဲနိုင်ခဲ့တဲ့ NND ပါတီကြီးနဲ့အတိုက်ခံကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့အကြိမ်နဲ့မဲဆွယ်နေကြပြီလဲဖြစ်ပါတယ်။2012ဂျားဖြတ်ရွေးကောက်ပွဲနဲ့ရှင်ရင်ဒီ2019ဂျားဖြတ်ရွေးကောက်ပွဲအပေါ်မှာလူလူရဲ့စိတ်ဝင်စားမှုအခြေအနေဘယ်လိုရှိသလဲ။ဒီဂျားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေအနိုင်ရနိုင်ခြေရှိသလဲဆိုတာအခုလာမယ့်အင်္ဂါညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်နိုင်တယ်လို့ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com နဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းစာရေးသားဆက်သွယ်နိုင်တယ်လို့အသံဖိုင်ကိုလည်းပေးပို့နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။
ဒီနေ့အင်္ဂါညဗီအိုအေတိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်။ဒီနေ့မြတ်တွေတင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက hit hit ထိတာရိုက်တာ the the ground ground the ground ကတော့မြေကြီး running running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုရဲ့သဝိုက်အသေးပဲကတော့လုပ်ငန်းခွင်မှာစပြီးအလုပ်လုပ်တာနဲ့သင်ပြမနေရတော့ဘဲတံပီးတခါတည်းအလုတ်မှာစသုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတဘွားဘွားမလုံနေရဘဲလမ်းတောင်မလျှောက်တော့ဘဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုတ်ရှင်တူအနေနဲ့အသုံးတက်မလဲဆိုတာသောရရှင်များစဉ်းစားပဲကြည့်နိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနားဆင်ကြကြရအောင
် We need someone who can hit the ground running a personwho needs no training
ကျွန်တော်တို့လူတာကလုပ်ငန်းခွင်မှာအစကတည်းကအစွမ်းစနဲ့အသုံးတည်တဲ့လူမျိုးဖြစ်ပါတယ်သင်တန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ့လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင
် We need someone who can hit the ground running a person who needs no training
အစွမ်းစရှိတဲ့အသုံးတည်မဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စွမ်းရှိတယ်လို့ပြောမလဲ
hit the ground running
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Indian 3အင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာအနည်းဆုံးလုခလစာကိုတစ်နှစ်3600အဖြစ်ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာသတ်မှတ်ပေးခဲ့ပေမဲ့ငွေကြေးဖောင်းပွမှုနဲ့ကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်အ ਨੇ စုံအခကျင်းငွေဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလူမှုဘဝဖူလုံရေးဆိုတဲ့ရည်မှန်းချက်ဟာခဏိအချိန်တိအကောင့်တွေဖော်နှံခြင်းမရှိသေးဘူးလို့အလို့သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာလိုအားကပြန်လည်ပြင်ဆင်သတ်မှတ်ရေးအမျိုးသားအဆင့်ကော်မတီကိုမကြာသေးခင်ကဖွဲ့စည်းလိုက်ပေမဲ့အလို့သမားရေးဆိုင်ရာတိကျပြတ်သားတဲ့မူဝါဒတွေအစိုးရသက်တမ်းတစ်နှစ်အတွင်းထပ်ပေါ်လာတာမတွေ့ရသေးဘူးလို့လည်းဆိုပါတယ်ဒီအကြောင်းအလို့သမားရေးရာအငင်းပွားမှုဖြည့်ရှင်ရေးခုံသမားရေးကောင်စီဝင်ဦးရဲနိုင်ဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြပါမယ
်အနေဆုံးလောကသမားရေးကိစ္စနဲ့ပတ်သက်ပြီးတော့ဟိုတနေ့ကတော့အတို့ကော်မတီတွေကိုနိုင်ငံတော်အဆင့်ကော်မတီတွေဖွဲ့ကြတယ်ဆိုတာကိုကျွန်တော်တို့ကတွေးလိုက်တာပေါ့နော်ဆိုတော့အခုဒီကြားထဲမှာဟိုဒီတခြားဒီအလုသမားရေးဆောင်ရွက်နေတဲ့သူတွေဒီအလုရှင်တွေဘက်ကသူအများကြီးဒီဟာဒီကိစ္စဟိုအစိုးရတခုတွေကဆုံးဖြတ်လို့မရတော့အကိုတို့ဆွေးနွေးညှိနှိုင်းခဲ့ကြတာအောက်ခြေမှာဆွေးနွေးညှိနှိုင်းခဲ့ကြတာတွေအများကြီးနှစ်တင်နဲ့ချီပြီးရှိခဲ့တော့အဲ့ဒီဟာတွေကရောဘယ်လိုဖြစ်သွားသလဲခင်ဗျာအကိုတို့ရဲ့ တင်ပြချက်တွေကရောရှိနေဦးမလားပါဝင်နေဦးမလားဘလို့အခြေအနေဖြစ်သွားလဲ
ဒီကတော့ဒီအနေဆုံးလောက်ကတတ်မှတ်ရေးမှာသူတို့ကအမျိုးသားအစဉ်ကော်မတီကိုဝန်ကြီးဌာနအစီအစဉ်နဲ့လူ့ကမ္ဘာဝန်ကြီးဌာနအစီအစဉ်နဲ့ပွဲတယ်ပေါ့ဖွဲ့ပြီးတော့ဒီကဲဒီလောက်ကတတ်မှတ်ရေးနဲ့ပတ်သက်ပြီးတော့ပြန်လည်တတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အောက်တိမ်မှာကြေကြေပြန့်ပြန့်အရင်စစ်တမ်းကောက်ယူတာလို့ပါလို့ဒါတို့တွေကမရှိဘူးကကျွန်တော်တို့ဒါတွေတော့ကျွန်တော်တို့သဘောမကျဘူးပေါ့နော်အရင်အစိုးရလည်းဒီလိုပဲတကယ်ကြေကြေပြန့်ပြန့်စစ်တမ်းကောက်ယူတွေမလုပ်ဘူးအလွယ်တကူလုပ်သွားတာပေါ့နော်အခုလည်းဒီတိုင်းပဲသူအမျိုးသားအစဉ်ကော်မတီကိုတော့ဖွဲ့ထားတယ်ဒါမှမဟုတ်ဒီအနေဆုံးလောက်ကပြန်သတ်မှတ်တဲ့နေရာမှာတကယ်အောက်ခြေကြီးလားဒါဆိုရင်စစ်ပြီးတော့လုံမလုံဆိုတော့ကျွန်တော်လည်းတောက်ကြည့်ရမှာ
ဒီနောက်ဆုံးဒီသမရဦးသိန်းစိန်အစိုးရလက်ထက်တုန်းက2015ခုနှစ်စက်တင်ဘာလပတ်ဝန်းကျင်လောက်မှထင်တယ်သူတို့ဒီအခြေခံလောကလစာတွေလောကတွေကိုအစိုးရတရားဝင်သတ်မှတ်ပေးလိုက်ပြီးဆိုပြီးတော့အဲ့လိုမျိုးဖြစ်သွားတာရှိတယ်လေအဲ့ဒီတုန်းကအခြေအနေကဘယ်လိုပုံစံလဲဗျအဲ့ဒီနောက်ပိုင်းမှာအ ਨੇ ဆုံးသဘောဆိုလို့ကျင်တာကတော့သမရဦးသိန်းစိန်အစိုးရလက်ထက်ကသတ်မှတ်ပေးခဲ့တယ်ဆိုရင်နောက်အစိုးရကလည်းထပ်မြင့်ပေးဖို့အတွက်ထပ်လုပ်နေတာလားဘယ်လိုပုံစံနဲ့ဒီလက်ရှိအစိုးရလက်ထက်မှာဆက်လုပ်ကြမှာလဲ
ဒီဦးဒင်းရဲ့ဇောလက်တဲ့မှာ2015ဟုတ်ပါတယ်စက်တင်ဘာမှာတို့အနေလောကကြီးကြီးတို့ဟိုသတ်မှတ်ပြီးတော့အနေလောကသတ်မှတ်ပြီးလိုက်တယ်ဒါကပါလို့အနေလောက3600ဆိုပြီးသတ်မှတ်လိုက်တယ်သတ်မှတ်တဲ့နေရာမှာအဲ့ဒီတုန်းကဘာဖြစ်တာလဲဆိုတော့ဒီသူ့ရဲ့အနေလောကကြီးကြီးဥပဒေရဲ့ဤတန်းမှာပါပါတယ်ရေရွက်ချက်မှာလူသမားတွေနဲ့တို့မိသားစုရဲ့ဘဝဟိုလူမှုဘဝပြည့်မီရေးပေါ့နော်ပူလုံရေးကိုလည်းခြေခံမယ်ဆိုတာပါတယ်ဒါပေမဲ့လို့အဲ့ဒါတွေကတကယ်အကောင်အထည်လက်တွေ့မှာဖြစ်မလာပဲနဲ့တဲ့ရောလို့ဦးနေမှာပါဖြစ်လာလဲဆိုတော့အခါကျတော့ဒီကုံလုံးလုံးမှုတွေတိုးတောင်းတာတို့အရင်ရပြီးသားခန့်စားခွင့်တွေကြိုးညင်မှုတွေဖြစ်တော့တာတို့ဖြစ်လာတဲ့အခါကျတော့ဒီအနေသောကကြီးကိုတတ်မှတ်ပြီးရဲ့နောက်ပိုင်းမှာဒီလောကနဲ့ပတ်သက်ပြီးလောကမဆန္ဒပြမှုတွေတော်များဖြစ်ပေါ်လာတယ်။ဟိုဒါစကားတစ်ပါးတော့ဆက်ရုံချီတက်မှုတွေလည်းဖြစ်လာတယ်။ဒါကအရင်အစိုးရကနေလုံးလုံးကတတ်မှတ်တဲ့နေရာမှာပြည်ပြည်နဲ့အကောင့်နဲ့မပေါ်ခဲ့တာကိုကျွန်တော်တွေ့ရတယ်ပေါ့။အဲ့တော့ဒီဘက်မှာလည်းအခုကတစ်ဖက်ကတော့လူနေမှုစိတ်တွေမြင့်တက်လာတယ်၊မွေပေါင်းပေါင်းမှုတွေဖြစ်လာတဲ့အခါကျတော့ဒီ3600တတ်မှတ်ပြီးတဲ့နောက်မှာလူသမားတွေရဲ့ဒီစားဝတ်နေရေးခြေနေပိုကောင်းမလာပဲနဲ့ပိုကျက်တယ်လာတယ်။ဒီခြေနေမှာသူကလောကပြန်လဲခြေနေတတ်မှတ်ဖို့ဒီအမျိုးသားချင်းကော်မတီကိုအခုတော့ဒီဖွဲ့စည်းတာပေါ့။ဖွဲ့စည်းရဲ့နေရာမှာအရင်လိုပဲခက်လို့လည်းလုပ်သွားမလား။ဒါမှမဟုတ်လို့ကြည့်ရင်တကယ်ပဲလက်တွေ့ကျကျသူတို့စမ်းစစ်ပြီးတော့ဒီလောကကိုပြန်တတ်မှတ်နိုင်မလားဆိုတော့ကျွန်တော်စောင့်ကြည့်ရမယ်။ဒီတော့ဒီမှာတစ်ချက်ပေါ်ပြောချင်တာကဒီလောက်ကင်20မျိုးတပြင်းကြီးတတ်မှတ်လိုက်ကြ။အဲပြောမယ်ဆိုမြန်မာနိုင်ငံမှာရှိတဲ့လောက်ကင်အားလုံးကိုတပြင်းကြီးတတ်မှတ်တဲ့သဘောဖြစ်သွားတယ်။ဒါကလည်းလွဲချော်တဲ့တတ်မှတ်မှုတစ်ခုဖြစ်တယ်နော်။အဲလောက်ပုံမှန်မတူတဲ့ပုံမှာဟိုလောက်ကတွေကကွဲလွဲပါတယ်။အဲအနည်းဆုံးလောက်ကကိုတပြင်းကြီးတတ်မှတ်မယ်ဆိုရင်လည်းလောက်ကမြင့်တဲ့အခြေခံကိုစဉ်းစားရမှာဖြစ်တယ်။အဲ့ကကြတော့ဒီမှာကျိုးနေရာတွေမှာဆိုလောကသတ်မှတ်တဲ့အတွက်ပိုပြီးကောင်းမလာပဲနဲ့ပိုပြီးနစ်နာမှုတွေဖြစ်သွားတယ်။အရင်ပြေးနေကြကြွညင်မှုကြီးတွေကိုမပြေးဘဲနဲ့ဖြတ်တောက်ပလိုက်တာတို့ကျိုးတော့ပဲပြေးတာတို့အချို့ခံစားခွင့်တွေဖြတ်တောက်တာတော့သူတိပြတော့ဒီခဲကျိုးလုပ်ငန်းတွေမှာတော့အထီများတယ
်အဲ့ဒီလိုမျိုးဒီဟိုပေါ့နော်အရင်အစိုးရတမရအုပ်သိမ်းစင်အစိုးရလက်ထက်မှာလှုပ်ဆောင်ခဲ့တဲ့မပြည်ပြင်းတဲ့ဒီ policy တွေကြောင့်အခုအလုပ်သမားတွေနစ်နာနေတယ်ဆိုတဲ့ဥစ္စာကိုရောလက်ရှိဒီ NLD အစိုးရလက်ထက်မှာအဲ့ဒီသင်ခန်းစာတွေရောသူတို့ရသလားဒါမှမဟုတ်လေသဘောဆိုလို့ကျင်တာအလုပ်သမားအရေးဆောင်ရွက်နေတဲ့သူတွေအဲ့ဒီလူတွေဘက်ကရောဒီလိုမျိုးအားနည်းချက်တွေရှိခဲ့တယ်အရင်အစိုးရလှုပ်ဆောင်မှုတွေမှာအားနည်းချက်တွေရှိခဲ့တယ်ဆိုတာတင်ပြခွင့်ရကြပါသလားခင်ဗျ
ဒီနေ့ NLD အစိုးရနဲ့ပတ်သက်ရင်ကျွန်တော်တို့ဒီသဘောမကျဆုံးကတော့အလုပ်သမားကြီးရနဲ့ပတ်သက်လို့ရှိလို့ရှိရင်သူတို့အာရုံစိုက်မှုနည်းလွန်းတယ်နော်အရင်ရှိပြီးသားအုပ်ချုပ်ရေးအဟောင်းတွေပေါ့ဗျာညွန်ရုပ်တွေနဲ့ဒီအုပ်ချုပ်ရေးအဟောင်းတွေနဲ့လောကမဝင်းကြီးကတော့ဆက်လက်လဲပတ်နေတာလောကမကြီးရည်နဲ့ပတ်သက်ရင်တို့ဒီလွဲချော်တဲ့ဘူအားရဲ့ချက်မှတ်လောက်ဒီမှာတော့ကျွန်တော်တို့ဘက်ကစိုးရိမ်နေအဲ့တော့အခုဒီဘက်မှာလည်းတို့ဒီအနေဆုံးလောကသတ်မှတ်ရေးပေါ်မှာဒီလိုဝင်းကြီးဌာနနဲ့လွတ်ထားရုံမဟုတ်တော့ပဲနဲ့အစိုးရကိုယ်တိုင်ကတကယ်တက်မြတ်ပေါ့နော်တို့ဟိုအာယုံဆိုင်ဖို့လိုတယ်အထူးပြုမှုတွေလိုတယ်ကျွန်တော်တို့ဒီဘက်ကလောကမကြီးတောင်းဆိုသူအသီးသီးကတော့ပုံမှန်မျိုးနဲ့တင်ပြနေကြတာပါပဲ
အဲ့တော့အခုအကိုတို့အကိုဆိုလို့ရှိရင်လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးထက်ထက်ဝင်ဝင်လှုပ်လာတာစောစောကျွန်တော်ပြောခဲ့သလိုပေါ့သမရဦးသိန်းစင်ဆိုရလက်ထက်တည်းကဒါတခြားလူတွေနဲ့ပူးပေါင်းပြီးတော့အကိုတို့ဒါအောက်ခြေ grassroots level အထိဆင်းပြီးတော့အများကြီးလှုပ်ခဲ့ကြတယ်ဟိုဟိုပေါ့လှုပ်သမားတွေလူထုကြားထဲမှာဖြစ်ချင်တဲ့ဆန္ဒတွေလည်းကြားသိခဲ့ရပြီပေါ့နော်ဆိုတော့ဒီ NLD အစိုးရကိုဘယ်လိုပုံစံမျိုးများအကြံပေးချင်ပါသလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီလွတ်တော်ကော်မတီတွေရောသက်ဆိုင်ရာဒီအစိုးရတွေရောကျွန်တော်တို့အနည်းငယ်လို့တွေးနေတာတွေရှိတယ်။အနည်းဆုံးလုတ်ခတ်တဲ့သတ်မှတ်တဲ့နေရာမှာကျွန်တော်တို့ကပြောတာကတကယ်ဒီမတူတဲ့လုပ်ငန်းအမျိုးအစားတွေရတကယ်ဖြစ်တဲ့လုတ်ခတ်ကိုသတ်မှတ်ဖို့လိုတယ်။နောက်တစ်ချက်ကကျွန်တော်တို့တိုင်းမှာဒီလုတ်ခတ်အနည်းဆုံးလုတ်ခတ်သတ်မှတ်ပေးလိုက်ရုံနဲ့လုပ်သမားတွေရဲ့စာဝတ်နေရေးအဆင်မပြေဘူး။ဒါအစမတန်မြင့်တဲ့နဲ့လူလူမှုစိတ်ချော့ချရေးစီမံချက်တွေကိုတပြေးညီအောင်တဲ့ပေါ်သွားဖို့လိုတယ်။အဲ့ဒါတွေဟာချက်ညီလုံးမှသာလေဒီလေတော့ခချင်းကိုတတ်မှတ်ရေးရရွေချက်ကိုလက်တွေ့အကျိုးသိအောင်ပေါ့ကောင်းလာမယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်လို့
ဟုတ်ကဲ့ ဆိုတော့အခုပြောသားထဲမှာလည်းပါပါတယ်အခုဒီ NLD အစိုးရအနေနဲ့ကတော့သူတို့ဘက်ကလူလူလာလာဆိုလိုချင်တာကတော့ဆိုတော့ကျွန်တော်စကားခံခဲ့သလိုဒီအလုတ်သမားအရေးကိစ္စတွေဆောင်ရွက်နေတဲ့သူတွေအလုတ်သမားတွေရဲ့ဆန္ဒဘလို့ရှိသလဲဆိုတော့အများအန်းထိတွေ့ပြီးတော့အရင်တော့ကလည်းနင့်နေချီပြီးတော့အခုတို့လိုသဘောထားတွေကောက်ခံခဲ့တဲ့သူတွေရေရှာရထားတဲ့အချက်လက်တွေကိုသူတို့ကသိကျင်တဲ့ဆန္ဒသဘောကအခုတို့ရဲ့အမြင်တွေကိုလူလူလာလာမေးတာတွေကန့်လန့်လာတာတွေများရှိပါသလား NLD အစိုးရဘက်ကရောဒီတာဝန်ရှိတဲ့သူတွေဘက်ကပေါ့နော
်မရှိဘူးဗျအဲ့ဒါကဒီကွက်အစိုးရတည်းရဲ့အားအနေဆုံးအချက်ပဲမရှိဘူးဘာလို့လဲဆိုတော့ဒီလုံသမားဝန်ကြီးဌာနဆိုတော့ကအရင်အုပ်ချုပ်ရေးဟောင်းနဲ့လဲနေတာကျွန်တော်တို့ကတပြေကိုမျောလင့်တာပေါ့ NLD အစိုးရတက်လာတဲ့အချိန်မှာကျွန်တော်တို့မျောလင့်တာကဒီမူဝါဒရေးရတဲ့ပတ်သက်လာရင်ဝန်ကြီးတွေက NLD ဘက်ကပိုင်ပိုင်နဲ့ကင်တွယ်နေတဲ့ပုံစံတွေဖြစ်တဲ့နေလို့ကျွန်တော်တို့မျောလင့်ခဲ့တယ်တကယ်တမ်းကျတော့မူဝါဒရေးရတဲ့ပတ်သက်ပြီးကင်တွယ်ရမယ်ဒီကောင်းတဲ့ပေါ်မဲ့ဝန်ကြီးတွေမှာကအရင်အုပ်ချုပ်ရေးဟောင်းကပုံစံတွေကဥစားနေတာဆိုတော့ကကျတော့သူတို့ဘက်ကအာရုံစိုက်မှုနဲ့ပတ်သက်ရင်လူသမားကြီးရဲ့နဲ့ပတ်သက်သူတို့ရဲ့တောင်းရမှုကျွန်တော်တို့အားရဖို့မရှိဘူးတကယ်တော့သူတို့ဒီလိုလူသမားကြီးတောင်းရသူတွေနဲ့လည်းဒီကဲသူတို့ကြည်ကြက်ပြက်ပြက်ပြေလို့ဆွေးနွေးမှုတွေလုပ်တင်တယ်အခုကအဲ့လိုမဟုတ်ဘူးကွာဗျာဟိုသူတို့ဒီဝန်ကြီးဌာနနဲ့ပတ်သက်ဆက်နွယ်ပြီးတော့ချိတ်ဆက်ထားတဲ့လူသမားအဖွဲ့ချုပ်တချို့နဲ့ပဲအပေါ်မှာသဘောဝိုင်းမှာဟိုဟန်ပြသဘောလေးတွေလောက်တာတော့ပဲတွေ့ရတော့ကျွန်တော်တို့အားမရဘူးတိုင်းနဲ့ပတ်သက်အဲ့တော့ဒီလူသမားကြီးရတွေကဒီလိုပဲပြဿနာတွေတက်လိုက်ဆဲုံတွေပြေးလိုက်နဲ့ပြီးတော့မှမဟုတ်ဘူးအဲ့လို့သမားတွေသူတို့ရဲ့စာဝင်းနေအခက်အခဲပေါ်မှာယက်တည်နေရတာကြည့်ပုံပုံကြက်တဲလာရင်ကျေပြန့်တဲ့လို့သမားလှုပ်ရှားမှုတွေအုပ်ချွားမှုတွေတပိတ်တွေဖြစ်ပေါ်လာနိုင်တယ်ဒါဆိုလို့ချင်းဒီနေ့အစိုးရကသွားနေရလားဒီအမျိုးသားပြန်လဲတင်းမြက်ရေးငြိမ်းချမ်းရေးဒီမိုကရေစီတိုးတက်ဖွံ့ဖြိုးရေးဆိုတဲ့လုပ်ငန်းစဉ်တွေမှာထိခိုက်လာမှာအကြောင်းအစိုးရကလို့သမားရေးရတွေကိုအင်မတန်မှဟိုထက်တဲ့ဝင်လက်တွေ့ကြကြလှုပ်ဆောင်ဖို့လိုတယ်လို့ပြောလို့ပြင်
ကိုယ်စုံဝင်းလိုက်တင်ပြတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်အခုလှည့်ကြတာကတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ကိုအောင်ကတင်ပြပေးမှာဖြစ်ပါတယ
်ယာရုကနေအနားယူခဲ့တဲ့အမေရိကန်သမ္မတတွေဟာလူမှုအတိုင်းအဝိုင်းအကျိုးပြုလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်လေးရှိပါတယ်ဒါအပြင်သူတို့ရဲ့အတွေ့အကြုံတွေကိုစာအုပ်ပြန်လည်ရေးသားထုတ်ဝေသလိုဝါသနာပါရအလုပ်တွေကိုလည်းရွေးချယ်လုပ်ကိုင်လေးရှိပါတယ်ဒီထဲမှာလူသားစွန့်ရင်မြင့်တင်ရေးဆောင်ရွက်နေတဲ့ Bush Center တည်ထောင်ထားသူသမ္မတဟောင်း George Bush ကတော့သူရေးဆွဲခဲ့တဲ့ပကြီကားတွေကိုပြပွဲခင်းချင်းပြသခဲ့သလိုစာအုပ်လည်းရိုက်နှိပ်ထုတ်ဝေလိုက်ပါတယ်သမ္မတဟောင်း George W. Bush ဆွဲတဲ့ပကြီတွေကတော့အမေရိကန်စစ်ပြန်စစ်မှုရဟောင်းတွေရဲ့ပုံတွေပါစစ်မှုရန်ဘဝကနေနှုတ်ထွက်ပြီးအရသားတယောက်အနေနဲ့နေထိုင်ရမှာလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ရန်ပုံငွေရှာတဲ့အနေနဲ့ရဲစွမ်းတက်တီရုပ်ပုံတော်များဆိုတဲ့ခေါင်းစဉ်နဲ့ပကြီးပြပွဲကျင်းပသလိုစာအုပ်လည်းရိုက်နှိပ်ထုတ်ဝေပါတယ်တမရဘုရှ်က
ဒီကားရတဲ့စင်ဒီလိုတင်ပြတဲ့အခါမှာအရေးကြီးဆုံးတစ်ခုကတော့သူတို့တွေရဲ့ဘဝကိုဘလောက်ထိန်းနေတယ်လဲဆိုတာပါပဲ
အသက်80အရွယ်သမရဟောင်းဟာဖေဖော်ဝါရီ28ရက်နေ့ကပကြီးစာအုပ်ကိုစတင်ဖြန့်ချိလိုက်တာပါ။ဒါပေမဲ့လည်းသူရေးဆွဲတဲ့လက်ရာတွေကိုဘလို့အကဲဖြတ်ကြမလဲဆိုတာနဲ့ပတ်သက်လို့နည်းနည်းတော့ထိတ်လန့်မိတယ်လို့သမရဘုရှ်ကပြောပါတယ်။ကြီးရက်ကနေအငိမ့်စားယူခဲ့တဲ့ Jay Fane ကတော့လက်ရာကောင်းတဲ့ပကြီးကားတွေဖြစ်တယ်လို့အခုလိုမှတ်ချက်ပေးပြောပါတယ်။
Like if I was a painter or if I was
ဒီကားတွေဟာခန်းစားချက်အပြည့်နဲ့ဆွဲထားတာဖြစ်တယ်လို့အချိန်တော်တော်ယူပြီးဆွဲထားမှလည်းသိတာပါပဲ။
ရဲစံတက်တီရုပ်ပုံလှများပကြီးစာအုပ်ရဲ့ဏိဒန်းအဖွဲ့မှာသမရဘုရှ်ကဝက်စတန်ချာချီရဲ့အတိတ်ကိုချေမွန်းခြင်းအစေးစာအုပ်အကြောင်းသိရကနေအခုလိုပကြီးဆွဲခဲ့တာဖြစ်တယ်လို့ဆိုပါတယ်မစ္စတာဘုရှ်ပြသထားတဲ့ပကြီးကားတွေထဲမှာကိုယ်တစ်ပိုင်းပုံတွေများပေမဲ့ကိုယ်ခန္ဓာအစိတ်ပိုင်းတချို့ဆွန့်လွတ်ခဲ့ရသူတွေရဲ့တကိုယ်လုံးပုံတွေလည်းပါဝါတယ်အဲ့ဒီထဲမှာဖိန်းလည်းအပါဝင်ပ
ါ I got wounded
2009ခုနှစ်ဇွန်လတုန်းကကားလမ်းဘုံကြောင့်ဒဏ်ရာရခဲ့ပြီးညာဘက်ခြေထောက်ဖျက်ခဲ့ရပါတယ
်စစ်မှုရဟောင်းအနေနဲ့ဘာကြောင့်တင်းရင်တလိနေပြလဲဆိုတာကိုတော့သမရဘုရှ်ကအခုလိုပြောပါတယ
် And hanging out with these vets is
စစ်မှုရဟောင်းအနေနဲ့ခုလိုဆုံးရတာကြောင့်ခွန်အားလည်းဖြစ်ပါတယ်စစ်မှုရဟောင်းရဲ့ဘဝကိုအများအယုံစိုက်ဖို့လုပ်နေတဲ့ရည်ရွယ်ချက်ကသူတို့ရဲ့တာဝန်ခြေဝန်မှုကိုကွန်ပျူတာအလုံးကိုသတိပေးလိုက်တာဖြစ်လို့သူတို့ရဲ့ဆွလမှုအတွက်စိတ်မကောင်းဖြစ်နေတာလေအကျိုးရှိရလေလှုပ်ပေးကြဖို့လည်းဖြစ်ပါတယ
်လွန်ခဲ့တဲ့နှစ်တွေအတွင်းသူနဲ့တီကျွမ်းခဲ့တဲ့စစ်မှုတောင်းတွေရဲ့ပုံတူတွေကိုရေးဆွဲခဲ့ပြီးပကြီးစာအုပ်ထဲမှာပကြီးကား66ကားနဲ့အဲ့ဒီပကြီးကားတွေအကြောင်းရေးသားထားတဲ့အစီအရေးကိုထည့်သွင်းရည်နှိထားပါတယ်ရဲစွမ်းတက်တီရုပ်ပုံလွန်များဆိုတဲ့ပကြီးစာအုပ်မှာနိုင်ငံရေးနဲ့သက်ဆိုင်တာတွေမပါပေမဲ့ အမေရိကန်ပြည်အောင်စုကိုမက္ကဆီကိုကနေတရားမဝင်ခိုးဝင်လာပြီးတဲ့နောက်ကြီးတဲ့တပ်ဖွဲ့ဝင်အဖြစ်အာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်စဉ်ခြေောက်ဆွန့်ရှုံခဲ့တဲ့ဟွမ်ကာလို့စ်ဟာနန်ဒက်စ်ရဲ့အကြောင်းလဲပါဝင်ပါတယ်သမရဘုရှာအငင်းစားယူပြီးနောက်မှာပဲပကြီးပညာရဲ့ကိုလေးလာစီးပူးခဲ့တာပါခင်ဗျာကဆက်ပြီးပြောပြပေးခြင်းတဲ့အကြောင်းအရာကတော့အမေရိကန်ပြည်ထောင်စုဆီလီကွန်ဗယ်လီမှာလာပြီးအခြေစိုက်ကြတဲ့အာရှသားဤပညာရှင်တွေအကြောင်းမှာ1800ခုနှစ်တွေတုန်းကရွှေကြီးကျယ်တူးဖော်နိုင်ခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဟာအခုချိန်မှာတော့ဤပညာကုမ္ပဏီသစ်တွေစတင်ဖွင့်လှစ်ရနေတာဖြစ်လာပါတယ်အာရှတိုင်းမှာဆိုရင်လေအစစ်မြင့်ဤပညာသုံးပစ္စည်းတွေဖန်တီးပြုလုပ်နေသလိုကယ်လီဖိုးနီးယားပြည်နယ်ဆီလီကွန်ဗယ်လီအရဟာဆိုရင်တော့ကမ္ဘာတစ်လောကပညာရှင်တွေလာရောက်အခြေစိုက်ရာဒီဤပညာလုပ်ငန်းသစ်တွေစတင်ရအရေးဖြစ်လာပါတယ်မတူခြားနာတဲ့ဒေသတွေမှာလုပ်ငန်းသစ်တွေဘယ်လိုစတင်ပါသလဲတရုတ်နဲ့ထိုင်ဝမ်မှာဤပညာလုပ်ငန်းသစ်စတင်လုပ်ကင်ခဲ့တဲ့ ATO ဟာဆီလီကွန်ဗယ်လီမှာလာပြီးတော့ VR လုပ်ငန်းတစ်ခုကိုစတင်ကောင်းတဲ့ပေါ်နေတာပါဆီလီကွန်ဗယ်လီမှာထက်အာရှမှာလုပ်ငန်းစတင်ရတာပိုခက်ခဲတယ်လို့အိုးကပြောပါတယ
် A lot harder to get investors and there are a lot more real in terms ofYou know, hey, you have to generate a business model.
ဝေဂျေးဆိုင်ထိုးရမယ်သူရှာရတာတော်တော်ခက်ခဲပြီးတကယ်တမ်းမှာတော့ကိုယ့်ဘာသာကိုရည်တည်နိုင်ဖို့လုပ်ငန်းကိုစောစောစီးစီးအကောင့်ထဲပေါ်ပတ်စံရှာဆိုတာပါပဲ
။ဒါပေမဲ့လည်း Silicon Valley မှာယင်းနှိမ့်နံမှုငွေကြေးရှင်တွေကပိုးပြီးတော့နှက်သက်ကြတယ်လို့အိုးကပြောပါရယ်
။ You know, you have a great idea. Great. Go and push it out.
ဒါစီမှာအကြံဉာဏ်ကောင်းရှိရင်လှုပ်တာလှုပ်လိုက်ပါ။ပတ်စံဆိုင်ထုတ်ပြီးဘလို့အောင်မြင်အောင်ဆက်လုပ်သွားမလဲဆိုတာကိုတော့ကြည့်ကြရမှာပါ။
ယင်းမြို့နန်သူထွက်လန်ဟာတရုတ်အင်တာနက်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူပါစွန့်စားမှုနဲ့ဆုံးရှုံးမှုအပေါ်ရှုမြင်ပုံဟာမတူဘူးလို့သူကပြောပါတယ
် Asia has too much of put too much weight on
အာရှမှာဆိုလို့ရှိရင်လူတွေကကိုယ့်ရဲ့ပုံမှာဘယ်လိုမြင်လဲဆိုတာကိုလေးထားပါတယ်တကယ်လို့ခင်ဗျားဟာမအောင်မြင်လို့ရှိရင်အဲ့ဒါဟာခင်ဗျားရဲ့ကြာရှုံးမှုလို့မြင်ကြပါတယ်အဲ့ထက်ဆိုတာကမိဘတွေကပါကိုယ့်ရဲ့သားသမီးကိုမအောင်မြင်နိုင်ဘူးလားဆိုပြီးတော့ပြောကြတာပါ
ဆီလီကွန်ဗယ်လီမှာဆိုရင်တော့မောင်မြင်တဲ့ကိစ္စရဲ့အပေါ်ယင်းနည်းမြုံနံသူတွေကအဆိုးမမြင်ကြပါဘူး။မောင်မြင်ခဲ့ရင်တော့မှအဲ့ဒီအခြေအနေတွေကနေသင်ယူနိုင်တာကြောင့်မှဒါမှမဟုတ်မောင်မြင်တဲ့တန်ကိုခံရသူတွေလည်းရှိပါတယ်လို့စုံဦးတင်ထွေးလုပ်ငန်းရှင်တဦးဖြစ်တဲ့ Ben Tran ကပြောပါတယ
်။ There's been a lot of people going into depression, people who potentially commit suicide.
စိတ်သက်သာသူတွေတတ်တည်ဖို့ကြံစည်သူတွေလည်းရှိပါတယ်။ကိုပိုင်ကုမ္ပဏီတစ်ခုကိုစတဲ့အခါမှာဖီးယားမျိုးစုံရင်ဆိုင်ရပါတယ်။ကိုစန္နာနဲ့ကိုဟာဘလို့လူမျိုးဆိုတဲ့မန်ရှိကြတယ်လေ
။စုံဦးတီထွင်လုပ်ငန်းရှင်အများပြားဟာ Google လို Facebook လို company မျိုးတည်ထောင်ဖို့မျှော်လင့်ချက်နဲ့ Silicon Valley ကိုဝင်ရောက်လာနေစေဖြစ်ပါတယ်။အများစုမှာဤပညာနဲ့ပတ်သက်တဲ့အတွေ့အကြုံတွေကျွယ်ဝပေမဲ့ဘလို့အောင်မြင်အောင်လုပ်မလဲဆိုတဲ့အပိုင်းမှာတော့အားနည်းချက်ရှိတယ်လို့ယင်းဤမျိုးနန်သူ Truck လွန်ကပြောပါတယ်
။ It's your ability to recruit top talent your ability to get top talent to work together well
intern တော်ရဲ့သူတွေကိုရွေးချယ်စုဆောင်းမှုလုပ်ရမှာဖြစ်တယ်လို့ပဲသူတို့ချင်းချင်းအတူတူပူးပေါင်းလုပ်နိုင်အောင်နဲ့သူတို့ရဲ့ဖန်တီးမှုတွေအတွက်အထောက်အကူဖြစ်စေမယ့်နည်းလမ်းမျိုးရှာဖွေဖို့လိုအပ်ပါတယ
်ဤပညာပိုင်းဆိုင်ရာကျွမ်းကျင်သူတွေကိုအမေရိကန်ပြည်အောင်စုမှာနေမဟုတ်ဘဲနိုင်ငံရခြားမှာလဲဆီလီကွန်ဗယ်လီကယင်းနီမြုံနံသူတွေကရှာဖွေနေတာပါအဲ့ဒီပညာရှင်တွေထဲမှာတရုတ်နိုင်ငံကလည်းပါဝင်တယ်လို့အိုးကပြောပါတယ်
They come to the States and they invest a lot around this area.
America မှာအလားအလုပ်လုပ်ပြီးတဲ့နောက်တရုတ်ကလည်းဒီနည်းပညာအတွေ့အကြုံတွေပြန်ယူသွားပြီးဟိုမှာလည်းအခုလိုမျိုးစမ်းသစ်တည်ထင်မှုတွေလုပ်ဖို့သူတို့ကတိုက်တွန်းကြပါတယ်
။အခုအခါမှာတော့နည်းပညာသစ်တွေဖန်တီးစမ်းသစ်နေတာဟာတရုတ်နိုင်ငံမှာတည်းသာမဟုတ်တော့ပဲအရှိတောင်အာရှတစ်ခွင်လုံးမှာပါဒီအလေးထားပြန့်နှံ့နေတာပါခင်ဗျာ။
ဟောပြောပြသွားတဲ့တူတာဆုံးလင်အမေရိကန်တွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA အမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ကမ္ဘာကူးစက်ရောဂါဖြစ်တဲ့ TB နဲ့ပတ်သက်လို့တည်သူလူထုကျန်းမာရေးပညာပေးဖို့နှစ်စဉ် Match လ24ရက်နေ့ကိုနိုင်ငံတကာ TB ရောဂါနေ့ဖြစ်သတ်မှတ်ထားပါတယ်ဒါအပြင်1882ခုနှစ်မက်ရှလာမှာမိုက်ကိုဘက်တီးရီယမ်လို့ခေါ်တဲ့ TB ကူးစက်ရောဂါပိုးကိုတွေ့ရှိခဲ့တဲ့ဆေးသိပ္ပံပညာရှင်ကြီးဒေါက်တာရောဘတ်ကိုချ်ကိုလေးစားဂုဏ်ပြုတဲ့အနေနဲ့လည်းသတ်မှတ်ခဲ့တာဖြစ်ပါတယ်။ Tuberculosis လို့ခေါ်တဲ့ TB ကူးစက်ရောဂါဟာကမ္ဘာတဝန်းမှာလူတွေကိုသေဆုံးတဲ့အထိဖြစ်စေပါတယ်။အထူးသဖြင့်ကမ္ဘာလူဦးရေ3ပုံတစ်ပုံဟာ TB ရောဂါကူးစက်ခံနေရပြီးလူပေါင်းတသန်းခွဲလောက်လည်းဒီရောဂါကြောင့်သေဆုံးခဲ့ရပါတယ်။ TB ရောဂါကြောင့်သေဆုံးမှုအများဆုံးဖြစ်တဲ့နိုင်ငံတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေပါအဲ့ဒီနိုင်ငံတွေမှာဆင်းရဲမွဲတေမှုယောဂါကုသတူတွေကိုဖယ်ကျင်ထားမှုအလုံးအလောက်ဆေးဝါးကုသမခံရမှုစတဲ့အချက်တွေဟာယောဂါကုသမှုကိုပိုးပြီးဖြစ်ပေါ်စေပါတယ်1940ခုနှစ်တဝိုင်းအန်တီဘိုတစ်စ်ခေါ်ပဋိဇီဝဆေးတွေပေါ်ထွက်မလာခင်တီဘီယောဂါဟာကြောက်စရာအကောင်းဆုံးကုသယောဂါတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ကာလမှာတော့ယောဂါခန္ဓာရည်ရှိတဲ့ဆေးဝါးတွေထုတ်လုပ်နိုင်မှုကြောင့်တီဘီယောဂါကိုကာကွယ်တားမြစ်နိုင်တဲ့အခြေအနေကိုရောက်ရှိနေပါပြီ။လူတိုင်းတီဘီယောဂါကုသမှုခံနိုင်ခွင့်ရှိရမယ်ဆိုတဲ့ရည်မှန်းချက်နဲ့ယောဂါဖြစ်တဲ့သူမရှိစေရဆိုတဲ့စောင့်ဖို့ကိုဒီနှစ်အထိမ်းအမှတ်ဖြစ်သတ်မှတ်ထားပါတယ်။တီဘီယောဂါနှိမ်နင်းရေးလှုပ်ရှားမှုတစ်စိတ်တစ်ပိုင်းအဖြစ်ယောဂါကုသခံနေရသူတွေကိုကဲ့ရဲ့ပြစ်တင်ပြီးခွဲခြားဆက်ဆံမှုအဆုံးသက်ရေးနည်းလမ်းကိုမဖြစ်မနေရှာဖွေရမှာဖြစ်ပါတယ်။ဒါမှသာဝေဒနာရှိနေအတွက်ဆေးဝါးကုသစောင့်ရှောက်မှုရရှိစေရေးအကူအညီပေးနိုင်မှာလည်းဖြစ်ပါတယ်။ဆင်းရဲချို့တဲ့သူတွေ၊ဖယ်ကျင်ခံထားရသူတွေ၊ကျန်းမာရေးစောင့်ရှောက်မှုမခံရသူတွေရဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ရှင်းပေးခြင်းအပြင်သူတို့ရဲ့အသက်ရှင်နေထိုင်မှုကိုပံ့ပိုးပေးနိုင်ပြီးအခြားသူတွေကိုထပ်ပြီးမကူးဆက်နိုင်အောင်ယောဂါကူးဆက်ခံရသူရေအတွက်ကိုလည်းလျှော့ချနိုင်မှာဖြစ်ပါတယ်။တီဘီယောဂါတိုက်ဖျက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းတန်ဒိတ်ထံခိုင်ခိုင်မာမာခြားထားပါတယ်။တီဘီယောဂါကူးဆက်မှုအများဆုံးခံနေရတဲ့နိုင်ငံတွေမှာလူအသက်ကယ်တင်ရေးကျန်းမာရေးစောင့်ရှောက်မှုတိုးတက်ရေးနဲ့ကမ္ဘာကြီးပိုးပြီးလုံခြုံစိတ်ချမှုရှိအောင်အထောက်အကူပြုရေးစတဲ့အစီအစဉ်တွေကိုအမေရိကန်နိုင်ငံကပံ့ပိုးကူညီပြီးအာရုံစိုက်လှုပ်ဆောင်နေပါတယ်။တီဘီယောဂါတိုက်ဖျက်ရေးကိုအမေရိကန်ဗဟိုအစိုးရကတစဉ်ဦးစားပေးပြီးဆောင်ရွက်ခဲ့ပါတယ်။ကမ္ဘာတဝန်းတီဘီယောဂါထိန်းချုပ်ရေးလှုပ်ရှားမှုတွေအတွက်အရေးပါတဲ့ထောက်ပံ့မှုကိုအထောက်အကူပြုဖို့နဲ့ SDGs လို့ခေါ်တဲ့ကမ္ဘာကုလသမဂ္ဂရဲ့ရေရှည်ခံမဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်အောင်မြင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအပါအဝင် The Stop TB Partnership နဲ့ Global Drug Facility အဖွဲ့တို့နဲ့ American အစိုးရကပူးပေါင်းလှုပ်ဆောင်နေပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခုတော့ကြန့်ရှိနေတဲ့အချိန်တော်တွင်သတင်းအချင်းချုပ်ကိုမဆုမြတ်မုံကပြောပြမှာဖြစ်ပါတယ
်။ရုရှားနိုင်ငံရဲ့အတိုက်အခံလည်းဖြစ်အာဂရိလိုက်စားမှုတိုက်ဖျက်ရေးလှုပ်ရှားသူလည်းဖြစ်တဲ့ Alexei Navalny ကိုမော်စကိုမြို့မှာတရားမဝင်ဆန္ဒပြပွဲကြီးကိုစီစဉ်မှုနဲ့တရားရုံးတစ်ခုကထောင်ဒဏ်15ရက်နဲ့ဒေါ်လာ350လောက်နဲ့ညီများတဲ့ရုရှားရူဘင်ငွေ2000ထံရလိုက်ပါတယ်ဒီပြစ်ဒဏ်အပေါ်အယူခံဝင်ပဲလို့သူ့ရဲ့ရှင်းနေကပြောပါတယ်တနင်္ဂနွေနေ့ကလုတ်ခဲ့တဲ့ဆန္ဒပြပွဲဟာတရားမဝင်ဘူးလို့အာဏာပိုင်တွေကပြောတာကိုမစ္စတာနယ်ဗန်နီကပယ်ချပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲတုန်းကရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုရက်ဆွဆွဲချက်တွေနဲ့ပတ်သက်လို့အထက်လွှတ်တော်ကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့တမက်လည်းဖြစ်သမ္မတနဲ့အနီးကပ်အရေးပါတဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဂျာရက်ခူရှ်နာကထွက်ဆိုဖို့သဘောတူလိုက်ကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်သမ္မတရဲ့အနီးကပ်အကြံပေးတွေနဲ့ရုရှားအရာရှိတွေကြားမှာဆက်ဆံရေးအခြေအနေအပေါ်အထက်လွှတ်တော်ထောင်လှမ်းရေးကော်မတီကြားနာပွဲမှာဒီစစ်ဆေးခံရမဲ့သူတွေထဲမှာကုရှနာဟာသမ္မတထရမ့်နဲ့အနီးဆက်ဆုံးပုဂ္ဂိုလ်ဖြစ်ပါလိမ့်မယ်။တခါအော်စတြေးလျနိုင်ငံအရှေ့မြောက်ကန်ယိုရန်ဘက်ကိုအင်အားဖြင့်မုန်တိုင်းစတင်ဝင်နေတာနဲ့အတူကွင်းစ်လန်ပြည်နယ်မြောက်ပိုင်းကနေအိမ်ပေါင်း 2,000 ကျော်လဲလျှက်စစ်တပ်အားပြတ်တောက်နေပါတယ်။ကွင်းစ်လန်ပြည်နယ်အရှေ့ဘက်ကန်ယိုရန်မှာရှိတဲ့ဘိုဝန်မြို့ကနေမြောက်ပိုင်းမိုင်60လောက်အကွာမှာရှိတဲ့အေရမြို့အထိကိုဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်ပိုင်းမကြာခင်အချိန်လောက်မှာဒက်ဘီဆိုက်ကလုန်းမုန်တိုင်းဝင်ရောက်လာမယ်လို့ခန့်မှန်းထားပါတယ်။ဒက်ဘီဆိုက်ကလုန်းမုန်တိုင်းဟာပြင်းအားအဆင့်၄နဲ့ဝင်ရောက်လာမှာဖြစ်ပြီးတော့လေပြင်းတိုက်ခတ်နှုန်းတစ်နာရီမိုင်180လောက်ရှိတယ်လို့ Australian မိုးလေဝသဘျူရိုကခန့်မှန်းထားပါတယ်ရှင်။
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမျက်မှောင်ပြပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကဦးဆန်မိုးဝေဖြစ်ပါတယ်အတန်လွင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီမိနစ်အတွက် VOA အစီအစဉ်တွေကိုမနက်6:00နာရီ9:00နာရီထိလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.